Welcome to the Voice of America in Burmese.
Mingla nan nai khema khmyar view American tanga 2019 ခုနှစ်မတ်လ30ရက်ကြတာပတိနေ့နဲ့နက္ခင်းစီစဉ်တဲ့ကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နှိုင်းတုံမီတာ32 40 49ရို့ပြင် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီးပါ။အခုနောက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စအပေါ်အမေရိကန်အထက်လွှတ်တော်ကကြားနာစစ်ဆေးမှုတွေပြုလုပ်တော်မှာပါ။အီရန်နိုင်ငံမိုဆူးမြို့မှာလေကြောင်းတိုက်ခိုက်မှုအတွင်းအရသားတွေတည်ဆုံခဲ့တဲ့ကိစ္စကိုအမေရိကန်ကတရားဝင်စုံစမ်းစစ်ဆေးမှုစတင်ပါပြီ။ NLD အစိုးရတပ်တန်းတစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်အခြေပြမင်ကွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့
ဆိုရလုပ်နေရအများကြီးပဲပေါ့နော်အများကြီးအဲမှာဒီပြဿနာဖြစ်နေရဟာအများကြီးတဲ့ကိုကျွန်တော်တိုင်းရင်းသားဘက်ကနေပြီးရောရနားတယ်
အမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကပြည်ပကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းအဖြေရှာဖို့အမေရိကန်ဆိုရကအမေရိကန်ပြည်ထောင်စုရောက်ကချင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့တက်တွန်းလိုက်တယ်ဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါပြင်မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့ဂျပန်ဝူဂျွေးကောက်ပွဲရဲ့အခြေအနေမကြခင်ထပ်မံဖြစ်ပွားခဲ့တဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတရားစွဲထားတယ်ဆိုတဲ့ဒေတာကနေတွားရောက်ပြီးတော့အဖမ်းခံရတဲ့အကြောင်းသတင်းလွှာအမေရိကန်အကာသစူဇန်လီလာရေးအဖွဲ့ NASA ရဲ့မိုက်ခရိုဆွဲငင်အားသုတေသနအဖွဲ့က NASA ဂလင်သုတေသနအဖွဲ့ခွဲအဖွဲ့ဝင်မြန်မာနိုင်ငံသားဒေါက်တာပရိသာတင်းနဲ့တွေ့ဆုံမိ мян ကစာရာတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စဝင်းနိုင်နဲ့မိုက်အင်ဂျင်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
။မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူရှေ့မောက်မှာပြုလို့မဲ့လွတ်တော်ကြားနာပွဲမစတင်ခင်မှာပဲဒီကိစ္စကိုပြည်စုံစစ်ဆက်စွာဖယ်လိုက်မှုမရှိပဲစစ်ဆေးတော့မှာဖြစ်ကြောင်းအထက်လွတ်တော်ထောက်လှမ်းရေးကော်မတီ Republican အမတ်နဲ့ဒုဥက္ကဋ္ဌဒီမိုကရက်လွတ်တော်အမတ်ဒီကပြောကြားလိုက်ကြပါတယ်။ဒါအပြင်သမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားအစိုးရကြားလျှို့ဝှက်ပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာကိုလည်းတဘာတဲ့စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်။သူတို့ရဲ့စုံစမ်းစစ်ဆေးမှုဟာထောက်လိုင်းတဲ့ရင်အချက်အလက်တွေပေါ်မူတည်ပြီးစုံစမ်းတိုင်အောင်လှုပ်ဆောင်တော့မှာဖြစ်ကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနာပြည်နယ် Republican အထက်လွှတ်တော်အမတ် Richard Burr ကဗုဒ္ဓဟူးနေ့မှာကျင်းပတဲ့တဲ့ရင်သာရှင်းလင်းပွဲအတွင်းပြောပါတယ်။ Virginia ပြည်နယ်ကိုစားပြုဒီမိုကရက်ပါတီအထက်လွှတ်တော်အမတ်လည်းဖြစ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့မတ်ဝါနာကလည်းသူ့အနေနဲ့ဒီကိစ္စကိုစုံကန်းတိုင်အောင်စုံစမ်းစစ်ဆေးသွားမယ်အကြောင်းသဘောတူပြောကြပါတယ်။သူတို့အနေနဲ့မကြုံဘူးလောက်အောင်များပြားတဲ့အထောက်အထားတွေလက်ခံရရှိပြီးဖြစ်ကြောင်းနောက်ထပ်အထောက်အထားတွေထပ်မံရရှိနိုင်ရေးအတွက်လည်းထောက်လိုင်းအတိုင်းဝိုင်းနဲ့ညှိနှိုင်းမှုတွေဆက်လက်ပြုလုပ်နေစေဖြစ်ကြောင်း Richard Burr ကပြောပါတယ်။ဒါ့အပြင်သူတို့အနေနဲ့ခေါ်ယူစစ်ဆေးမှုအနည်းဆုံး20လောက်ပြုလုပ်ဖို့စီစဉ်ထားတာမှာအဲ့ဒီအထဲဒီကိစ္စအတွက်ကော်မတီရှေ့မှောက်မှာထွက်ဆိုလိုကြောင်းသူသဘောနဲ့သူထုတ်ဖော်ပြောဆိုလာတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့တမက်ဂျဲရက်ကူရှနဲလည်းပါဝင်တယ်လို့ Richard Burr ကဆက်ပြောပါတယ်
။အမေရိကန်တို့က IS တွေကိုလေကြောင်းကတိုက်ခိုက်ရမှာအီရတ်နိုင်ငံမိုဆိုးမြို့ကအရက်သား100လောက်တည်ဆုံးခဲ့ရတဲ့အခြေအနေတွေကိုစစ်တပ်ကလုံယုံလုံစင်အတိုင်းစစ်ဆေးနေတယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်စစ်စင်ရေးထိပ်တန်းဗိုလ်ချုပ်ကြီးကပြောကြားလိုက်ပါတယ်။ IS တိုက်ခိုက်ရေးသမားတွေရဲ့လူနေစိတ်တဲ့မြို့ပြစစ်စင်ရေးပရိရေအရင်နဲ့မတူတော့ဘူးလို့အမေရိကန်တို့ရဲ့အလဲပိုင်းစစ်ဌာနချုပ်လို့ခေါ်တဲ့အရှိအလဲပိုင်းဆိုင်ရာတမှုကြီးဂျိုးဆက်ဘိုတယ်ကအောက်လွတ်တော်စစ်မှုထမ်းရေးရာကော်မတီရှေ့မှောက်မှာပြောကြားသွားပါတယ်။အရက်သားတွေထိခိုက်မှုမှာအမေရိကန်တို့စိုးရိမ်တဲ့ကိစ္စကို IS တို့ကအခွင့်ကောင်းယူကြတယ်လို့ဆိုပါတယ်။လေတပ်ဗိုလ်မှူးချုပ်မက်ထရူးအစ္စလာဦးဆောင်တဲ့ဒီစုံစမ်းစစ်ဆေးမှုဟာမက်ရှလ18ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ဆုံမှုကိုဖြစ်စေတဲ့အချက်လက်အားလုံးကိုစစ်ဆေးသွားမှာဖြစ်ပါရဲ့ရှင်
။ Lisbon စာချုပ်ပါအပိုက်50 Article 50အရ EU ထဲကနေ Britain နှုတ်ထွက်ဖို့ Britain ဝန်ကြီးချုပ် Theresa May ကတရားဝင်ကြေညာလိုက်ပြီးဖြစ်တဲ့အတွက် EU နဲ့ Britain ကြားဆယ်စုနှစ်၄ခုကြာလက်တွဲရပ်တည်ခဲ့တဲ့ဆက်ဆံရေးအဆုံးသတ်ရေးအတွက်နှစ်နှစ်ကြာဆွေးနွေးညှိနှိုင်းယူရမယ့်လုပ်ငန်းတွေကိုစတင်နိုင်တော့မှဖြစ်ပါတယ်။Article 50ဟာ EU တွေကနေအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့နှုတ်ထွက်ခွင့်တောင်းခံရမှာလိုက်နာရမယ့်အချက်အလက်တွေကိုဖော်ပြထားတာဖြစ်ပါတယ်။2016ခုနှစ်ဇွန်လမှာကျင်းပခဲ့တဲ့လူမှုဆန္ဒခံရေးပွဲအတွင်း EU တွေကနေပြည်ထောင်နှုတ်ထွက်ရေးမဲခွဲဆုံးဖြတ်တာမှာခွဲထွက်ရေးဘက်ကမသိမသာအသာစီးရခဲ့တဲ့အတွက်အခုလိုခွဲထွက်ဖို့ဖြစ်လာခဲ့တာပါ။မဲဆန္ဒရှင်တွေကလက်ရှိလူမှုနိုင်ငံရေးအခြေအနေတွေပေါ်မကျေနပ်တာ EU ရဲ့ ဖွဲ့စည်းတိဆောက်ပုံဟာတာမန်ဗြိတိသျှနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိန်းချုပ်လာနေတယ်လို့ခံယူလာကြတဲ့အတွက် EU ကနေနှုတ်ထွက်ဖို့မဲပေးလိုက်ကြတာဖြစ်ပါတယ်2015ခုနှစ်မေလမှာကျင်းပခဲ့တဲ့ဗြိတိန်ရွေးကောက်ပွဲအတွင်း EU ကနေဗြိတိန်ခွဲထွက်ရေးမထွက်ရေးကိစ္စကိုလူမှုဆန္ဒခံယူပွဲကျင်းပပေးမယ်လို့ကတိပြုခဲ့တဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာလည်းအဲ့ဒီဆန္ဒခံယူပွဲမှာ EU အတွင်းကဆက်နေရေးသူ့အဆိုရှုံးနိမ့်သွားခဲ့တဲ့အတွက်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားခဲ့ပါတယ
်အမျိုးသမီးတဦးဟာဝါရှင်တန်မြို့တော်လွှတ်တော်အဆောက်အုံအနီးဗုဒ္ဓဘူးနေ့မနက်9နာရီလောက်ကရဲကားတစ်စီးကိုသူ့ကားနဲ့ဝင်တိုက်တဲ့အတွက်ဖမ်းဆီးခဲ့တယ်လို့ဝါရှင်တန်ရဲတပ်ဖွဲ့ကဆိုပါတယ်မြို့တော်ရဲပြောခွင့်ရ Eva Melski ကဒါဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့ချက်ချင်းပဲကြေညာပြောကြားခဲ့ပါတယ်။ဝင်တိုက်သူအမျိုးသမီးဟာရဲတွေလိုက်တားတဲ့အခါသူ့ကားကိုဂါငင်ကွေးကွေပြီးထွက်ပြေးဖို့ကြိုးစားခဲ့ပြီးနောက်ရဲတွေတနက်ပေါင်းအချက်ပေါင်းများစွာပြစ်ခတ်တားဆီးခဲ့ရတယ်လို့မယ်လစကီးကဆိုပါတယ်။ဝင်တိုက်ခဲ့သူအမျိုးသမီးဟာအသက်20အရွယ်တာလီရက်အေဗရက်ကိုလွတ်တော်အနီးမှာရှိတဲ့ရုခပိဒါပန်းချံအနီးမှာရဲကဖမ်းဆီးနိုင်ခဲ့တာပါ။Everett ရဲ့မိသားစုဝင်တွေရဲ့အဆိုအရသူဟာစိတ်ဝေဒနာခံစားနေရသူတဦးဖြစ်တယ်လို့သိရပါတယ်ရှင
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုပ်ကနေထုံနေပေးနေပါတယ်ရှင
်ဒီနေ့ကတည်းကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်နိုင်ငံတော်တင်မင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မတ်လ30ရက်နေ့မှာ NLD အစိုးရတက်လာပြီးတနည်းပြအထိမ်းအမှတ်အဖြစ်နဲ့ State of the Union Address နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်မိန့်ခွန်းကိုတော့ဒီကနေ့မနက်၈နာရီသတင်းအပြီးမှာ MRTV နဲ့မြမတန်ရေဒီယိုကနေထုတ်လွှင့်ပေးတော့မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကအသိပေးကြေညာထားပါတယ်2015ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီကအမှတ်နေရာစုစုပေါင်း80ရာခိုင်နှုန်းကျော်နဲ့အနိုင်ရခဲ့တာကြောင့်2016ခုနှစ်ဧပြီလ30ရက်နေ့မှာအစိုးရတာဝန်တွေကိုတရားဝင်လွှဲပြောင်းရယူခဲ့တာပါပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုတ်နဲ့2015ခုနှစ်ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးခဲ့တဲ့ NLD ပါတီဟာအစိုးရဖြစ်လာပြီးတဲ့တနစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပေမဲ့အစိုးရရဲ့လှုပ်ဆောင်နိုင်ခဲ့မှုအပေါ်မြန်မာပြည်သူတွေအကြအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အထူးသဖြင့်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှုတွေအတွင်းပါတီကောင်းဆောင်ပိုင်းကပေးခဲ့တဲ့ကတိတွေဖြစ်တဲ့တရားဥပဒေစိုးမိုးရေး၊ပြည်တွင်းစစ်အဆုံးသတ်ပြီးငြိမ်းချမ်းရေးပေါ်ထွန်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတဲ့ကိစ္စရပ်တွေကိုထိရောက်အောင်မြင်စွာလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးတဲ့အပြင်ပြည်သူလူထုရဲ့အခြေခံစားဝတ်နေရေးပြည်လည်စေမဲ့စီးပွားရေးဖွံ့ဖြိုးမှုတွေတိတိတသားဖြစ်ပေါ်မလာသေးတဲ့အပေါ်ပြည်သူတွေအကြအာမလို့အာမရဖြစ်နေကြတာပါတစ်ဖက်မှာလည်းတောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်တော်အတွင်းတပ်မတော်သား25ရာခိုင်နှုန်းရှိနေသေးတဲ့ကိစ္စတိုင်းပြည်လုံခြုံရေးနဲ့ဆိုင်တဲ့ပြည်ထရေးနေဆက်လုံခြုံရေးနဲ့ကာကွယ်ရေးစတဲ့ဝန်ကြီးဌာနတွေကိုတမတော်ကဆက်လက်ထိန်းချုပ်ထားတဲ့ကိစ္စရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခွင့်ပြုရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှအဆိုတင်သွင်းခံထားရတာတိုင်းဒေသနဲ့တကိုင်အဖွဲ့အစည်းတွေနဲ့ကချင်းရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ကိစ္စအဲ့ဒီတိုက်ပွဲတွေကြောင့်ထောင်ပေါင်းချီတဲ့ဒေသခံတိုင်းဒေသပြည်သူတွေစစ်ဘေးရှောင်ထွက်ပြေးနေကြရတဲ့ကိစ္စစတဲ့အကဲဆမ်းမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။ပြည်တွင်းညီညွတ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့ NCA တနင်္ဂနွေလုံးပြစ်ခတ်ရစေသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်အောင်နဲ့ဒုတိယကြိမ်မြောက်27ရာစုပင်လုံညီလာခံခေါ်ယူကျင်းပနိုင်ရေးတို့အတွက်စ조사လှုပ်ဆောင်နေတာတွေရှိပါတယ်။နိုင်ငံရေးအကဲခတ်တွေကတော့ပြည်သူလူထုအကြအစိုးရသည့်အပေါ်အာမလို့အာမရလေးတန်းတွေထွက်ပေါ်နေတဲ့အတွက်တိတာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်ဖို့လူထုအနေနဲ့တိခံဆောင်ဆန်းပေးကြဖို့လိုမယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ KI ကိုရောက်ရှိသတင်းယူနေကြတဲ့ VOE မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းသမားအယောက်20နီးပါးပါဝင်တဲ့အဖွဲ့ဟာဒီကနေ့မှာကြီးကန်းပြင်ဝပိတ်ကျေယိုးပြည်ငခုရစတဲ့မွတ်စလင်ရွာပေါင်း17ရွာကိုတွားရောက်ကြီးရှုကြမှာဖြစ်ပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေရက်ကတည်းထွက်ပြေးခဲ့ကြပြီးပြန်လည်ရောက်ရှိနေထိုင်ကြသူတွေရဲ့အခြေအနေကိုတွားရောက်ကြီးရှုကြမှာဖြစ်ပါတယ်ဒါအပြင်မောင်းတော့ဒေသကိုရောက်ရှိလေ့လာနေတဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်တမန်ဒေါက်တာကိုလင်းစတိန်ဘတ်ဦးဆောင်တဲ့အဖွဲ့ဝင်73ပါတဲ့ကိုယ်စားလှယ်အဖွဲ့နဲ့လည်းမြန်မာသတင်းမီဒီယာသမားတွေဒီကနေ့တွေ့ဆုံမှုရှိပါတယ်။မင်းကတော့အကြမ်းဖက်တိုက်ခိုက်မှုထပ်မံလုပ်ကြံဖို့ကြံစီသူတွေလို့ဆွဆွဲခံထားရတဲ့ဒေသခံ18ဦးကိုဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့အမှတ်3နေကြားဆောင်ရဲစခန်းမှုနဲ့သတင်းမီဒီယာသမားတွေတွေ့ဆုံမေးမြန်းခွင့်ရခဲ့တယ်လို့ တင်းမေကျေးရွာမှာရှိတဲ့ဆွဆွဲခံထားရသူတွေရဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကပင်မနျူကလ িয়ার စမ်းသပ်ဖောက်ခွဲတဲ့နေရာမှာလွန်ခဲ့တဲ့ရက်အနည်းငယ်တွင်လှုပ်ရှားမှုတွေတွေ့မြင်ဖြစ်ပေါ်လာနေတာကိုကြည်ချင်းအဖြစ်မြောက်ကိုရီးယားဟာ6ကြိမ်မြောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲဖို့နောက်ဆုံးအဆင့်ပြင်ဆင်မှုတွေပြုလုပ်နေပြီလို့ယူဆရကြောင်းအမေရိကန်ကိုရီးယားအဖွဲ့အစည်းတစ်ခုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မတ်လ28ရက်နေ့ကရယူထားတဲ့ဓာတ်ပုံတွေအရပျောင်ဂျေရီနျူကလ িয়ার စမ်းသပ်ဖောက်ခွဲတဲ့နေရာနီးမှာမော်တော်ယာဉ်တွေဝင်ထွက်သွားလာနေတာအပြင်ဆက်သွယ်ရေးနဲ့စောင့်ကြည့်ပစ္စည်းတွေရေမဆူအောင်လုပ်ဆောင်တဲ့အနေနဲ့ရေတွေဆုတ်ထုတ်နေတဲ့တပ်ပုံတွေကိုအမေရိကန်အခြေစိုက် 38 North ဆိုတဲ့သုတေသနအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။
2019ခုနှစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုကိုအမေရိကန်သမ္မတကတော့မယ်လာနီယာထရမ့်ကစုရှင်အမျိုးသမီး73ကိုဝါရှင်တန်ဒီစီမှာဗုဒ္ဓဘုနေ့ကဆုချီးမြှင့်ခဲ့ပါတယ်။အခုစင်ပေါ်မှာသူနဲ့အတူရှိနေတဲ့စုရှင်တွေဟာသူတို့ရဲ့အခွင့်အရေးတွေအပြင်တခြားသူတွေရဲ့အခွင့်အရေးတွေအတွက်ပါတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံသားရေးဌာနကချီးမြှင့်တဲ့ဒီနိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုဟာကမ္ဘာတဝန်းမှာငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးကြမှဒန်းတူရရှိရေးအတွက်အမျိုးသမီးတွေကိုဂုဏ်ပြုတဲ့ဆုဖြစ်ပါတယ်ရှင
်။ဒီတရားနိုင်ငံတကာသတင်းတွေကိုကိုယ်စားဝင်လိုက်နဲ့မှတ်အင်ဂျင်နိုင်လို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကအခြေအနေတွေနဲ့ပတ်သက်လို့တက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးဆွေးနွေးညှိနှိုင်းတဲ့နိလန့်နဲ့အဖြစ်ရှာဖို့အမေရိကန်အစိုးရဘက်ကတိုက်တွန်းလိုက်ပါတယ်။မလ28ရက်နေ့ကအရှိတောင်အရှဆိုင်ရာဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်းခေါင်းဆောင်တွေတွေ့ဆုံပြီးတော့မြမညင်ချင်းရေးနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီကအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အဲ့ဒီတွေ့ဆုံပွဲမှာ UNFC ကတောင်းဆိုထားတဲ့အချက်တွေအပါအဝင် NCA အပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းနာလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းရှိမရှိအမေရိကန်အစိုးရဘက်ကစိတ်ဝင်စားမှုရှိနေကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့သူတုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါရယ
်သူတို့ကလည်းပြောတာကတော့အစိုးရဘက်ကနေပေးထားတဲ့တင်ဖြစ်ပါလိမ့်မယ် UNFC ရဲ့မူကိုချက်ကတော့အစိုးရနေလက်ခံတဲ့အခြေအနေကြားသိရလို့သူတို့ဝန်တာပါတယ်ပေါ့နော်အဲ့ဆိုတော့တရားတော့ငင်းချင်ရမြည်ဆက်လာတယ်လို့သူတို့ထင်ပါတယ်လို့ပြောတယ်။ဒါပေမဲ့ကျွန်တော်တို့ကပြောပါတယ်မဟုတ်ပါဘူးအဲ့ဒါတော့မမှန်ဘူးလို့ဒီကိုချက်ကိုလက်ခံတဲ့သဘောတူမရှိပါဘူးလို့ပထမဒီဟာကိုဆက်လက်ဆွေးနွေးမယ်တချို့ဒီကိုချက်ကိုအတိအကျအဲဒီပဲအဲ့လိုမျိုးလက်ခံတဲ့အခြေအနေမရှိဘူးလို့ကျွန်တော်ပြောတာပါ။ဆက်နွေးရဟာရောရှိသေးပါတယ်လို့ကျွန်တော်ပြောတာပါ
။ဆက်ပြီးဆွေးနွေးရမယ်ဆိုတဲ့အချက်တွေကဘာတွေပါလဲရှင်။ဥပမာဘလို့အချက်တွေလဲပေါ့နော်။
တချို့ချက်တာနိုင်ငံရေးအားလုံးပါဝင်ရင်းမှုလို့ပါဆိုတည်တခြားနိုင်ငံကနေပြီးတော့international witness ဆိုတဲ့စကားလုံးတွေနဲ့ပတ်သက်မှတော့အများကြီးပြဿနာရှိသေးတယ်။နောက်တစ်ခုကတော့ sign ထုတ်ပြီးမှတနိုင်ငံလုံးဖြစ်ခဲ့ရဆဲမယ်ဆိုတော့ကြေညာချက်တွေဒါပထမဆုံးတောင်းဆိုချက်တစ်ချက်ကအဲ့ဒါတော့လက်ခံနိုင်တဲ့အခြေအနေမရှိဘူးလို့ပြောပြပါတယ
်။ဒါအပြင်တနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေစခန်းကိုတွားခဲ့တဲ့ခီးစင်နဲ့ပတ်သက်လို့လေဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီနဲ့ဆွေးနွေးခဲ့ကြပြီးတိုင်းနာရီဘက်ကဒေါအောင်ဆန်းစုကြည်အပေါ်ထားတဲ့ယုံကြည်မှုနဲ့ပတ်သက်လို့တော့
တခြားလူနဲ့တိုင်းတာမယ်ဆိုတော့သူတူတယောက်ပဲဒီပြန်လဲတင်းမြတ်ရေးအတွက်စ조사မယ်ဆိုသူတယောက်ဒီကောင်းဆောင်သူတယောက်နေဖြစ်တော့သူ့မှာပဲအဓိကကြားတယ်နောက်သူပဲတတ်နိုင်မဲ့အရာတစ်ခုပါလို့ပြောပြပါတယ်ဒါပေမဲ့သူရောဒီဟာတော့ဒီလိုမျိုးဟာတွေထောက်ခံမှုကတော့တနေ့နဲ့တနေ့ကတော့နည်းပါးလာတဲ့အခြေအနေကတော့ရှိပါတယ်လို့ပြောပါတယ
်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိစ္စမှာတိုင်းဒေသနဲ့နိုင်ငံဖွဲ့ရင်းနေနဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းဆွေးနွေးဖို့အမေရိကန်ဘက်ကလူလာကြောင်းမစ္စတာမာဖီကပြောဆိုခဲ့တယ်လို့ဂမ်ဆန်းကအခုလိုပြောပါတယ
်အစိုးရဘက်ကရောနားလည်ပေးဖို့ရောသူတို့ပြောပြပါတယ်အစိုးရလုပ်နေတာအများကြီးပဲပေါ့နော်အများကြီးအဲမှာဒီပြဿနာဖြစ်နေတဲ့ဟာတွေကအများကြီးတဲ့ကိုသူတို့တိုင်းဒေသဘက်ကနေပြီးရောနားလည်ပေးဖို့လို့သူရောလုပ်နေဟာပြောင်းလဲရမယ့်ဟာရှိနေဆိုတော့အထင်ကတော့ရှိပါပဲအမျိုးစိတ်ရှိပေးဖို့မရမဆိုင်ပဲနဲ့ဒီထိတွေ့ဆက်ဆံမှုနဲ့ဒီကျိုးဆွေးနွေးအဖြေရှာသွားဖို့ကတော့သူတို့တောင်းဆိုပါတယ
်ဒီတွေ့ဆုံပွဲမှာအမေရိကန်ဘက်ကမြမငင်းငယ်ကြီးမှာဘလို့ပါဝင်ကူညီနိုင်တယ်လဲဆိုတာကိုရောဂမ်ဆန်တို့ဘက်ကတင်ပြဆွေးနွေးခဲ့တာရောရှိပါလားရှင်
US US ကနေပြီးတော့ပို့ပြီးမှနည်းနည်းဆိုင်ဆိုင်ပါဝင်ပေးဖို့အတွက်ကျွန်တော်တောင်းဆိုတာပါ။ဥမာဒီရုပ်အစိုးရတစ်ဖက်ပဲမဟုတ်ဘူး။ဒါပေမဲ့ US အစိုးရနေပြီးတော့ရောဒီကိစ္စတွေမှာကျွန်တော်ရဲ့ဒီချာနေပြီးတော့နောက်ထောက်ပံ့အမှုတွေပါတယ်ရောအဓိကချတဲ့ပို့ပြီးမှဒီထက်ပို့နှစ်ဆိုင်မှပါဝင်အကောင့်ထဲဖို့ပို့ရတော့ကျွန်တော်တောင်းဆိုပါတယ်။ဒီ UNFC အဖွဲ့အစည်းဖွဲ့တွေနဲ့ရောပေါ့နော်။တောက်လျှောက်အမျိုးပြဆက်လက်ပြီးမှကြိုးစားမှဖြေရှာဖို့နောက်ဆိုရရစတက်ကိုရဒီလိုကြီးပဲလိုက်တိုက်ပြီးမှငင်းချင်ရရနိုင်တဲ့ဟာမဟုတ်ဘူးဟာလေကျွန်တော်တောင်းဆိုပေးဖို့ကျွန်တော်အဲ့ဒါတွေကကျွန်တော်ရဲ့ဆွေးနွေးဖြစ်ပါတယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းစစ်ပေးရှောင်ဒုက္ခသည်တွေအရေးပါဝင်ကချင်ပြည်နယ်ဘက်မှကက်သလစ်နဲ့ခရစ်ယာန်ဘာသာရေးအဖွဲ့အစည်းတွေကန့်သက်ခံရမှုတွေကိုလည်းဆွေးနွေးပွဲမှာပါဝင်တဲ့ကချင်ဘာသာရေးခေါင်းဆောင်တွေကတင်ပြခဲ့တယ်လို့မလေးရှားနိုင်ငံကကချင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးတင်ပြခဲ့တယ်လို့ဂမ်ဆန်းကပြောပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီနဲ့တွေ့ဆုံပွဲကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်ဘာသာရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ရှင
်မှန်ချင်းနိုင်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာတို့ရရှိမြတ်ခင်ဗျာမြန်မာပြည်မှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လို့ပါတော့တယ်ရွေးကောက်ပွဲမွေးဆက်စည်းရုံးမှုတွေကလည်းအရှိန်မြင့်လာနေပါတယ်နိုင်ငံတော်မှာရွေးကောက်ပွဲပေါ်လူစိတ်ဝင်စားမှုတိတိကျကျနည်းတယ်ဆိုပေမဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ဘက်မှာတော့ရွေးကောက်ပွဲအရင်ရွေးကောက်ပွဲတွေထက်ပိုပြီးတော့လူလူစိတ်ဝင်စားမှုထူးခြားများပြားနေတာတွေ့ရတယ်လို့တုံ့တက်ကြပါတယ်အမ်းမြို့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့ Mac Computer တွေကပြောပြပေးပါလိမ့်မယ
်မြန်မာနိုင်ငံမှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လို့တော့တာကြောင့်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေဟာလည်းပို့ပြီးတော့အကျိန်းနဲ့ဖြစ်လာပါဗျ။လစ်လက်မဲဆန္ဒနဲ့၁၉နေရာအတွက်ကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုကတော့အရင်ရွေးကောက်ပွဲတွေလောက်များတာမတွေ့ရပါဘူး။ဒါပေမဲ့လို့ရခိုင်ပြည်နယ်အမ်းမြို့နယ်မှာကတော့နိုင်ငံရေးပါတီကြီးတွေအကျိန်းနဲ့မဲဆွဲနေကြတာနဲ့အမျှလူလူရဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုဟာလည်းအရင်အကျိန်းတွေမှာထက်တောင်ထူးခြားခြားပို့ပြီးတော့အားကောင်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတဦးဖြစ်တဲ့ရခိုင်လူမှုကွန်ရက်ကကိုစရာကျော်ကပြောပါတယ်
အဲ့နဲ့ရဲ့ကျေးရွာတွေမှာကျွန်တော်ကြည့်ရတော့ဒီကြားပြရွေးကောက်ပွဲပေါ်မှာလူလူစိတ်ဝင်စားမှုဒီ2015ကထဲပို့ပြီးတော့စိတ်ဝင်စားတယ်ဆိုရဲအနေထားတွေကိုတွေ့ရတယ်ခင်ဗျာသူတို့ကိုယ်တိုင်ဒီမဲဆင်းတွေကိုအခုကြိုးပြီးတော့မဲဆင်းတွေကတ်ထားပြီးရွာတွေမှာဆိုလို့ရှိရင်ကြောင်ညာဆိုင်ပုတ်လေးတွေရှိတယ်အဲ့မှာတွားပြီးတော့ကြည့်နေကြတယ်ခင်ဗျာနော်အဲ့ပြီးတော့ဝန်ထမ်းတွေပေါ့နော်ဒီပြည်သူရဲတွေအားစဒီဟာကိုကိုယ်မဲဆင်းနာမယ်ပါမပါဘူးဟိုမဲပေးနိုင်ဖို့လို့ကြိုတင်ပြီးတော့ဒါကိုဝိရဆိုင်ပြီးတော့ကြည့်နေတယ်ဆိုတဲ့ဟာတွေမြင်ရတယ်။အဲပြီးတော့ဒီမဲနဲ့ပတ်သက်ပြီးတော့ဘလို့ပြကြမယ်ဟလာအဲဘယ်ဟာကိုကြိုက်တယ်မကြိုက်ဘူးပေါ့နော်သူတို့တွေအပေါ်မှာမျိုးကုံဆွေးနွေးနေကြတာလည်းမြင်ရခြင်းအပြင်ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုဒီလူထုဒီအားတက်ပြီးရရှိတယ်ဆိုတော့မြင်ရတယ်ခင်ဗျဟုတ်ကဲ့ပါ
။အခုရွေးကောက်ပွဲမှာအမ်းမျိုးနယ်မဲဆန္ဒနယ်ကနေပါဝင်ရှင်ပြိုင်မဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူပါတီအနေနဲ့အမ်းမျိုးနယ်အတွင်းကမဲဆွယ်စည်းရုံးမှုတွေကိုတခြားပါတီတွေထက်အချိန်အများကြီးစောပြီးတော့စတင်လှုပ်ဆောင်ခဲ့တယ်လို့လူလူတွေရဲ့ထောက်ခံမှုအများပြားရထားတယ်လို့လည်းပြောပါရတယ်
။ကျွန်တော်တို့ဒီအမ်းကိုရခိုင်မျိုးသားပါတီဒီရခိုင်တို့ရဲ့မျိုးရည်ဖြစ်သတ်မှတ်တယ်။အဲဒီလိုပဲအမ်းကိုကျွန်တော်တို့နိုင်ဖို့အတွက်တရားသူစစ်တွေကျွန်တော်တို့နိုင်ငံရေးတွေကိုညှင့်မယ်လူလူသိအောင်လုပ်မယ်ဆိုပြီးတော့စနစ်တကျကျွန်တော်တို့ချင်းကပ်ပြီးမြေချောက်ပါတယ်။ဒါကြောင့်လည်းပဲကျွန်တော်တို့ပါတီရဲ့အကြီးဆုံးကိုလိုလိုစီဖြစ်တဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌကိုဒီအမျိုးမှာတင်ပြီးမှကျွန်တော်တို့ရဲ့ဒုသားညီအောင်ကိုမျက်နှာပို့ပြ။နော်အဲ့တော့ဒီအားရဲ့ပြန်ပွဲကိုကျွန်တော်တို့ဒီအလေးနဲ့ထားရင်အောင်မြင်ရမယ်ဆိုရဲရည်မှန်းချက်ထားရင်ဘာလို့ဆိုရင်2020မှာကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ကိုကောင်းပြီပို့ဖို့အဲ့တော့2020မှာဘာမှန်းထားတယ်ဆိုရင်2020မှာရခိုင်ပြည်နယ်ကတာပို့ပြ။ပြည်သူ့ဘက်တို့ကအယောက်အမျိုးသားလူတို့က10ယောက်အလုံး29ယောက်ကိုရောက်အောင်ယူဒီနေ့လွှတ်တော်မှာအမှတ်34နေရာနဲ့ရှင်းရဝန်ကြီးတခုရှိတယ်။အဲ့ဒီ35နေရာလုံးကိုရခိုင်မျိုးသားပါတီရောက်အောင်ဒီလိုပဲကျွန်တော်တို့ယူဖို့အတွက်ဒီအန်ရွေးကောက်ဝေးဟာအမတန်အရေးကြီးတဲ့ကြိုတင်ပြင်ဆင်မှု၄နှစ်ပြာအမျိုးသားရဲ့လှိုင်းကိုတရားလူလူရဲ့ပြပောင်းဆောင်ရွက်မှုက2020ရောက်ကိုရရမယ်ဆိုတော့နိုင်ငံရဲ့အခြေခံရေးမှန်းချက်ရှိတယ်။ဒါကြောင့်စနစ်တကျပြင်ဆင်နေပါတယ်
။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လည်းအမျိုးမဲဆန္ဒနယ်မှာအနိုင်ရဖို့အင်အားခိုင်မာသုံးပြီးအကြိမ်နယ်မဲဆွယ်စည်းရုံးနေတာပါလက်ရှိနေထားမှာတော့နိုင်ငံရေးပါတီကြီးတွေအားလုံးကအင်အားအကြီးအကျယ်စိုက်ထုတ်မဲဆွယ်နေကြပြီးလူလူတွေချားမှာလဲပါတီတစ်ခုတည်းကိုပဲအားတာနေတဲ့ပုံမျိုးမတွေ့ရတာကြောင့်ဘယ်ပါတီအနိုင်ရနိုင်တယ်ဆိုတာကိုပြက်ပြက်သားသားခံမှန်းဖို့ခက်တဲ့နေရာတစ်ခုဖြစ်တယ်လို့ကိုစရာကျော်ကပြောပါတယ်
ဒါဒီနဲ့မှာတော့ပြောလို့တော့မရပါပဲ2015ရဲ့ result ကိုရှိမယ်ဆိုရင်မဲဆန္ဒနဲ့နှစ်ခုရှိတယ်ခင်ဗျအဲမှာမဲဆန္ဒနဲ့အမှတ်နှစ်ဖက်ချမ်းပေါ့အောက်ဖက်ချမ်းပြီး2015မှာ ANP ကအားကောင်းစွာနဲ့နိုင်ခဲ့တာတွေရှိပါတယ်ခင်ဗျအဲ့တော့အဲ့လိုမျိုးရှိတယ်အဲ့ဒီလက္ခဏာကြီးကြီးအပြင်ဒီအောက်ဖက်အချမ်းနေမှာမဲဆန္ဒနဲ့အမှတ်နှစ်ဖက်ချမ်းမှာဒီရခိုင်မျိုးသားပါတီဘက်ကိုထောက်ခံတဲ့အပေါများတယ်ခင်ဗျဒီအထက်ဘက်ပိုင်းဖြစ်တဲ့အမှတ်တိမဲဆန္ဒနဲ့ပဲအပိုင်းပေါ့နော်တင်တန်းရင်းသားနေတဲ့အချမ်းနေเออไอ้บ่เนาะปู่พี่ว่ามาดีจี้หว่าจี้เป็ดเหมียเลยดูนี่เนี่ยไอ้แต่ชั้นมาจ้ะรอดีเอ NLD โหท่องกันเนี่ยหาမျိုးที่ชื่อชั้นขันนี่โหท่องกันเนี่ยหาမျိုးที่ชื่อตุ้ยอ่ะครับ
เนี่ย NLD อสุยะเล็ดแท้ปฐมสงฆ์จิงจิ้นป่ามาဖြစ်တဲ့ဒီจ้าแยกยွေးกောက်ป่วยหา NLD อสุยะအတွက်လဲစံသတ်မှုတစ်ခုဖြစ်ပါတယ်တနစ်တာอสุยะတက်တန်းကာလအတွင်းနိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းတွေမှာ NLD အစိုးရအနေနဲ့အများမျှော်မှန်းသလောက်ထိထိရောက်ရောက်တိုးတက်လာအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်မှုတွေကလည်းရှိနေတာပါရှင
်။မက်ကင်ဖြူတွေပြောပြသွားတာပါ။အခုတော့လက်ဘရောင်းတောင်ဘက်ကအခြေအနေကိုဆက်ပါမယ်။ဒီအပိုင်းအတွင်းတနက်နဲ့ပြစ်ခတ်မှုတွေဖြစ်ပေါ်တဲ့အထိတင်းမာမှုဖြစ်ခဲ့တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံ90တဲ့မင်းတွေကိုတရားစွဲဆိုထားတဲ့အကြောင်းအာနာဘယ်နီကသတင်းစာချင်းနှင်းခဲ့ပြီးတဲ့နောက်ဒီတကဏီဟာအင်ကာနီကတွားပြီးတော့အဖမ်းခံခဲ့ကြပါတယ်။သူတို့ရဲ့နစ်နာမှုနဲ့ပတ်သက်ပြီးတော့ဖြေရှင်းပေးဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ပေးဖို့အတွက်အယက်သားအစိုးရကိုလည်းတောင်းဆိုလိုက်ကြပါတယ်။အကြောင်းစုံကိုမအေးပါကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။လက်ဘရောင်းတောင်ကျေးနီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တယ်ဆောင်တဲ့ကားတွေကိုတားဆီးရကနေတနက်တည်းနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီး၃ရက်အကြာမှာတော့စနင်းကြီးမြို့နယ်အုပ်ချုပ်ရေးမှူးနဲ့ရဲမှုတွေဦးဆောင်ပြီးသတင်းစာရှင်းလင်းခဲ့ရမှာဒေသခံတွေကိုတရားစွဲဆိုထားတဲ့အကြောင်းပြောဆိုခဲ့တာပါဒေသခံတွေကတော့အင်္ဂါနေ့မှာစလင်းကြီးမြို့နယ်ကညောင်မင်းကြီးရဲစခန်းကိုတွားရောက်အဖမ်းခံခဲ့ပါတယ်ဒါအပြင်လက်ဘရောင်းဒေသမှာတရားဥပဒေစိုးမိုးရေးနဲ့ပြည်သူလူထုကိုအကာအကွယ်ပေးနိုင်မှုတွေမရှိဘူးဆိုပြီးဒေသခံတောင်သူတဦးကပြောပြပါတယ
်ရဲမှုဆေးဝန်းကနေပြီးတော့စလင်းကြီးမြို့မှာရဲစခန်းကိုဒီဒေသခံလေကိုတနက်မှထားတဲ့လူတွေတစုရောဒေသကအယောက်90ရောကိုသူတို့ကအမှုဖွင့်ပြီးတော့တရားဆွဲဆိုထားတဲ့ဆိုတဲ့အတွက်ကိုကျမတို့တွားရောက်ပြီးတော့အဖမ်းခံတာပါပြည်သူလူထုဘက်ကတရားဥပဒေစိုးမိုးရေးဆိုတာမရှိဘူးရှင်ကျမတို့ဒီကြောက်ကားတွေကိုသူတို့ဘက်ကဟိုစိမဲ့တမ်းမဲ့နဲ့ကြောက်ကားတွေကိုဟိုတူးတဲ့ငါခေါင်းရည်ရအောင်လို့ပေးကြတယ်ကြောက်ကားတွေပေးတဲ့အခါမှာဟိုလူတွေကိုလည်းထိဟိုလိုကားနဲ့ချွာတိုက်ကြတယ်နောက်ပြီးတလိဆန်တွေကိုလည်းကားနဲ့တိုက်တယ်တိုက်ပြီးတော့ကျတော့သူတို့ကလဲလွတ်စပယ်ပြစ်စလက်ခတ်တွေကိုပြစ်ထားခဲ့တယ်တချို့ကားတွေကဟိုလိုပေါ့မမိအောင်လို့အတင်းမောင်းကြည့်ကြတယ်အဲ့ကြတရားခံကိုလည်းရှားလို့မတွေ့တရားခံရှားတွေ့ပြန်တော့လေအမှုကသူတို့ပဲကြတော့တရားဥပဒေကဟိုမရှိဘူးရှင်ကျမတို့ပြည်သူလူထုကဒီကြောက်ကားတွေကိုတားဆီးတဲ့အခါကျတော့သူတို့ကကျမတို့ကိုအကြမ်းဖက်ပြီးတော့တနတ်တွေနဲ့ပြစ်ခတ်ပြီးတော့ကြတော့တရားဆွဲဆိုတဲ့ဟာတွေလုပ်တဲ့
လက်ဘရောင်းဒေတာမှာမြေယာတင်းခံရတဲ့တောင်သူတွေကန့်ကွက်ဆန္ဒပြနေတုန်းမှာတနတ်နဲ့ပြစ်ခတ်လို့တေဆုံးခဲ့ရတဲ့ဒေါခင်ဝင်းကိစ္စနဲ့ပတ်သက်လို့ကတော့အမှုမှန်ပေါ်ပေါက်တာမျိုးတွေမရှိခဲ့ဘူးလို့လည်းဒေသခံတွေဘက်ကဆိုပါတယ်။ဒီအတွက်လူထုကတင်မြှောက်တဲ့ NLD အစိုးရဟာမျှတတဲ့တရားဥပဒေနဲ့အကာအကွယ်ပေးဖို့ကိုလည်းဒေသခံတွေဘက်ကတောင်းဆိုလိုက်ပါတယ်
။ကျွန်တော်တို့လက်ရှိကျွန်တော်တို့တင်မြှောက်ထားတဲ့ NLD အစိုးရကိုပဲအားကိုးရမယ်။ NLD အစိုးရနေရာမှာကျမတို့တရားဥပဒေနဲ့မှန်မှန်ကန်ကန်လေးနဲ့ကျမတို့ဒေသမှာတကယ်နင့်နာနေတဲ့ဟာလေးကိုဟိုလှုပ်ဆောင်ပေးမယ်ဆိုရင်တော့ဟိုကျမတို့ဒေသမှာစိုးစိုးဝါးဝါးဖြစ်လာကြရအကြောင်းမရှိပါဘူးအဲ့ဒီကြတော့ကျမတို့ကိုတင်ထားတဲ့အစိုးရကိုလည်းအားကိုးတယ်အဲ့ဒီကြတော့ဒါလေးကိုကျမတို့ဒေသကိုတရားဥပဒေမျှတတာလေးရှိအောင်လို့ဆောင်ရွက်ပေးကြပါလို့ကျမတော့အဲ့ဒါကိုပြောချင်တယ်ရှင်ဟိုဒီဒေါခင်ဝင်းရင်ကိုတနက်နေ့ပြခံနဲ့ပြတဲ့ကိစ္စကြတော့တရားဥပဒေကလုံးဝမှဟိုမှာကျမတို့ကိုအမှုမှန်ကိုဖော်ထုတ်မပေးဘဲနဲ့အဲ့ဒီအမှုကိုပြန်လဲရုပ်သိမ်းသွားပြီဆိုတဲ့ဟာကိုပဲသိတာရှင်
။အစိုးရတက်လက်ထက်ပြီးခဲ့တဲ့6လအတွင်းမှာနိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာတန်း20ဝင်ငွေရခဲ့တယ်ဆိုပြီးမကြာခင်ကပဲမြန်မာအစိုးရဘက်ကထုတ်ပြန်ထားခဲ့တဲ့လက်ဘရောင်းတောင်ကျင်းတီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာပါ။ဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းတီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊ဇေယျာဆုံးရှုံးရတာတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားပြီးစီမံကိန်းကိုဖျက်သိမ်းပြစ်ဖို့ကိုလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်။တောင်သူတွေရဲ့မြေယာတွေကိုသိမ်းပြီးလုဆောင်နေတဲ့စီမံကိန်းကိုကန့်ကွက်မှုက9နှစ်ကျော်6နှစ်လောက်ထိကြာခဲ့ပြီဖြစ်ပေမဲ့လည်းပြီးခဲ့တဲ့အစိုးရလက်ထက်မှာကောလက်ရှိအစိုးရလက်ထက်မှာပါပြည်လည်အောင်ညှိနှိုင်းနိုင်တာမျိုးတွေတော့မရှိသေးပါဘူး။ဒီစီမံကိန်းနဲ့ပတ်သက်လို့ စကိုင်းတိုင်းဒေသကြီးအစိုးရဖွဲ့ကိုယ်တိုင်ဖြည့်ရှင်းဖို့အခက်အခဲရှိနေတာကြောင့်ပြည်တော်စုလွှတ်တော်ကိုတင်ပြီးဆုံးဖြတ်ရမယ်လို့လဲစကိုင်းတိုင်းစလင်းကြီးမြို့နယ်တွေကလွှတ်တော်ကိုယ်စားလှယ်တွေကတော့ပြောပြကြပါတယ်ရှင်
view ဒီတင်တော့မအေးမာရဲ့တင်လို့အခုနားဆင်ရရတာဖြစ်ပါတယ်တောရရှိမြတ်ခင်ဗျာအမေရိကန်အကာတာစူဇန်လီလာရေးဖွဲ့နာဆာနဲ့လက်တွဲလှုပ်ဆောင်နေတဲ့ University Space Research Association ကို RUSR တက်ကတော်များ Akata Susan Lila yi apwe ga 2016 khu ni twe chi min ne su tong su de ma apwe lai a kaung song Team Excellence Award ko USRA Micro Swain ngin a tu de tana apwe ga yashi khe ba de. Ai phwe de ma NASA Glenn tu de tana thana ga Myanmar naingan da Dr. Brida Tin le pawin ma de. Washington DC ma shi de NASA thana chou ma chano lu aku atan hlwin chei ma tai ngin le kin ga ba chip pa daw de su pe pwe khan na ma apwe ko za Dr. Brida Tinga tet yauk pi lo lek khan kae da phit par de. Aku ya shi de su ne patat pi lo Dokin Myo Tak ka mi myan kae ya ma tu ga aku lo sa pi lo phie su kae par de.
Chano la yu de su ga api san ya akata sakhan ma mnit ka tet ka to na khu University of Colorado ne ja Magdeburg University ya ne twae pi lo lou khae de tu de tana ye aung myin mu atwet tor tor ko aung myin ne tu de tana ta khu phit kae par de. Ara atwet ko chano lo group award a nei ne American nai nga a myo ta အာဂတနဲ့၄ချောင်းသူတေသနာဩအမေရိကန်နိုင်ငံမှာရှိတဲ့တက်ကတူများအာဂတသူတေသနာအဖွဲ့ကဩတွဲပြီးတဲ့အခါကျတော့ကျွန်တော်တို့ဒီကွန်ပျူတာလက်မှတ်ပေးတာဖြစ်ပါတယ်လုတ်ခဲ့သူတေသနာဗန်ညာမှာလုတ်တာပါလဲကျွန်တော်လုတ်ခဲ့တဲ့သူတေသနာကလုတ်ခဲ့တဲ့၄ချောင်းနေတဲ့ကစလုတ်ခဲ့တဲ့သူတေသနာပါကျွန်တော်တို့ဆယ်လူလာဖုန်းတွေပေါ်မှာအိမ်မှာကြည့်တဲ့ရုပ်မြင်သံကြားကြည့်တဲ့ TV တွေပေါ်မ အရေးပုံဆောင်ခွဲလို့ရှိတယ်။အဲ့ဒီအရေးပုံဆောင်ကလေးလေးနဲ့ပတ်သက်တဲ့ရုပ်သဘောတဘာဝပြောင်းလဲမှုဟာကဘာပေါ်မှာစမ်းသပ်လို့မရပါဘူး။အဲ့တော့အပြည့်ဆိုင်ရာအာကာသစခန်းထဲမှာအဲ့ဒီခုနအရေးပုံဆောင်ကလေးလေးကိုသူတေသနာလောက်တာဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပေးတယ်စုပါခင်ဗျာ
။ဟုတ်ကဲ့အပြည့်ဆိုင်ရာအာကာသစခန်းအာကာသထဲမှာလုပ်တဲ့သူတေသနာလက်တွေမှာဒီကဘာမြေပေါ်မှာအသုံးချလို့ရပါမလား
။အဲခုနကျွန်တော်ပြောတာပေါ့နော်ဒီအရေးပုံဆောင်ကလေးကိုလုပ်တဲ့အခါကျတော့အခါတိုင်းသုံးနေမဲ့ပုံဆောင်ကအစားဒီတဲ့ပို့ပြီးကောင်းတဲ့ပုံဆောင်ကဖြစ်တဲ့အတွက်အခုနောက်ပိုင်းပေါ်နေတဲ့super high definition television display ဆိုတဲ့ဟာမျိုးဖြစ်နောက် cellular phone ဆိုလို့ရှိရင်အခုသုံးနေတဲ့ cellular phone ရဲ့ပုံဆောင်ကဲက nematic လို့ခေါ်ပါတယ်ကျွန်တော်တို့လုတ်ခဲ့တဲ့မနစ်ကလုတ်ခဲ့တဲ့ဟာပါဆို smartic လို့ခေါ်ပါတယ်အဲ့ဒါပုံဆောင်ကဲအလွှာတွေအများကြီးထပ်ထားတာပါအဲ့တော့တလွှာတဲ့အလွှာတွေအများကြီးထပ်ထားတဲ့အတွက်နောက်ဆို hologram နဲ့ cellular phone နဲ့သုံးလို့ရတဲ့ပုံစံတွေဖြစ်လာမယ်အိမ်မှာသုံးတဲ့ television screen တွေကိုလက်ညှိုးနဲ့ထိုက်ပြီးကိုလိုချင်တဲ့ပစ္စည်းအမျိုးအစားဘယ်လိုဟာမျိုးလဲဆိုတာကိုလက်နဲ့စမ်းလို့ရအောင်ကောင်းတဲ့ screen တွေပေါ်လာမှာဖြစ်ပါတယ်။ဒါတွေဟာအရေးပုံဆောင်ကဲသူတေသနာအသစ်တွေဖြစ်ပေါ်လာဖို့အတွက်လုပ်တဲ့အခြေခံနေရာအဲ့ဒီမှာလုံမှရပါတယ
်။ဟုတ်ကဲ့ပ
ါ။ဒါကြောင့်ပါ
။မြန်မာနိုင်ငံကလူငယ်လေးတွေကိုဘယ်လိုအားပေးချင်ပါလဲသူတို့ဘာဒီလိုသူတေသနာတွေလှုပ်လာနိုင်အောင
်။အဓိကကဘာလဲဆိုလို့ရှိရင်ကိုတက်ကျွမ်းတဲ့ပညာဟာဘယ်တော့မှအသုံးမချဘူးဆိုတဲ့ဟာမရှိပါဘူး။ကျွန်တော်လုပ်တဲ့တက်ကျွမ်းမှုပညာတစ်စိတ်တစ်ပိုင်းပဲရှိပါတယ်။အာယူဘဗေဒဓာတုဗေဒတင်ချာကွန်ပျူတာပြီးတဲ့အခါကျရုခဗေဒအစအကုန်လုံးတွဲပြီးတော့ NASA မှာလုပ်တဲ့သုတေသနတွေကအကုန်တွဲပြီးတော့တစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်အဲ့တော့ဓာတ်တွေအကုန်လုံးကိုကိုတတ်ထားတဲ့ပညာကိုနားလေတက်ကျွမ်းဖို့အနေနဲ့ဒါပြီးတဲ့အခါကျလို့ရှိရင်ဒီတဲ့ပို့ပြီးအစင်းမြင့်တဲ့ပညာတွေကိုတက်ကျွမ်းဖို့အတွက်ဘာသာဗေဒဘာသာစကားအရာကျွမ်းကျင်မှုကအစပို့ပြီးတော့အစင်းမြင့်တဲ့ကိုတင်ခဲ့တဲ့ယူပဗေဒဓာတုဗေဒယုခဗေဒနဲ့ပတ်သက်တဲ့ဟာတွေကိုလည်းပို့ပြီးတော့အစစ်မြင့်မြင့်နားလည်တက်ကြွဖို့အတွက်ကိုဒီနိုင်ငံမှာလာပြီးတော့ပညာသင်ခြင်းအဖြစ်တော်၎င်းဗမာပြည်မှာပဲစူးစမ်းခြင်းအဖြစ်တော်၎င်းဒီတဲ့ပို့ပြီးတော့သူတေသနာတွေလုံနိုင်တယ်ဆိုလို့ရှိရင်ကျွန်တော်လုံနေတဲ့အလုပ်မျိုးတွေသူတေသနာတွေနောက်ကျလို့ရှိလို့ရှိရင်အတူတွဲပြီးတော့ကဘာနဲ့ရင်မောင်တန်းပြီးတော့ဒီလူငယ်တွေလုံနိုင်မယ်လုံလဲလုံကြပါလို့အားပေးချင်ပါတယ
်ဒေါက်ခင်မြို့တဲ့မီမန်တက်ဆက်တော့တာဖြစ်ပါတယ်တော်ရရှိမှာခင်ဗျာ NASA သုတေသနဌာနကပြုလုပ်နေတဲ့သုတေသနအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာဘရီဒါတင်နဲ့လူတွေတွေ့ဆုံမီမန်ကန်တွေကိုအခုတပတ်တနည်းခုနေနေ့မှာထုတ်လွှင့်ပေးမှာဖြစ်တာကြောင့်စောင့်မျှော်နားဆင်ကြပါလို့တိုက်တွန်းလိုက်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA မြန်မာပိုင်းကကြာတာရင်းနေ့မနေ့ခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50နဲ့လက်လက်မီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나이ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
ကျမရဲ့ယုံကြည်ရာကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်
။ဒါကတော့သူယုံကြည်ရာအပတ်စဉ်စီးကစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါ။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအဝမပြည့်ဦးကျော်စံတာကစီစဉ်တင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ
။အောင်ဆန်းစုကြည် Quiet Puritanical Vision of Myanmar မြန်မာနိုင်ငံအတွက်တော့အောင်ဆန်းစုကြည်ရဲ့နှုတ်ဆက်နေသောအကျဉ်းသိက္ခာအခြေခံအမြင်ဆိုတဲ့ခေါင်းစဉ်နဲ့မေရီကလဟန်ရေးသားထားတဲ့ဆောင်းပါးကို Nikki Asian Review မှာဖတ်ရပါတယ်။တခြင်းကပြည်သူလူထုကိုစိတ်ဓာတ်တက်ကြွစေခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့အသံကိုသူအနာရလာပြီးတဲ့တစ်နှစ်အတွင်းဆက်ဆက်ပါပါပဲကြားလာရပါတယ်။မီဒီယာတွေနဲ့တိုက်ရိုက်ထိတွေ့မှုလည်းမရှိတော့ဖြစ်သွားပါတယ်။တခါတလေလူထုကိုမင်ကွန်းပြောတဲ့အခါအမျိုးသားပြန်လည်သိမြင်ရေးတရားဥပဒေစိုးမိုးရေးညီညာရေးစတဲ့လက်ဆုပ်လိုက်ကင်မပြနိုင်တဲ့စကားတွေကိုပဲပြောပါတယ်။တိုင်းပြည်ရဲ့ပြဿနာတွေဖြစ်ရှင်းမဲ့အစီအစဉ်တွေသိမတွေ့ရလို့လူတချို့စိုးရိမ်ကြတာမှမှားပါဘူး။ဒါပေမဲ့ဒေါန်ဆန်းစုကြည်ဟာသူ့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေ၊ပြည်နှင်းမြုပ်နှံသူတွေ၊စီးပွားရေးသမားတွေကိုတိုင်းပြည်ဘက်ဆုံတိုးတက်အောင်ဆောင်ရွက်ဖို့တကယ်ပဲတိုက်တွန်းနေတာပါ။သူဟာအမျိုးသားကောင်းဆောင်တယောက်အနေနဲ့ခင်မီရေးလက်တွေ့စီမံကိန်းတွေအကြောင်းပြောနေမဲ့အစားကျင်းဝတ်သိက္ခာနဲ့ညီညွတ်တဲ့အမျိုးသားစီးပွားရေးစီမံကိန်းဖော်ဆောင်ရေးကိုပဲလွှမ်းခြုံပြောတာဖြစ်ပါတယ်။အရာရာအတွက်အစိုးရဝန်ကြီးပဲအောက်ကမနေပဲကိုယ်တိုင်ဝန်ကိုယူနိုင်ဖို့အတွက်ရွေးကောက်ပွဲကလေးကသူပြောလာခဲ့တာပါ။ဒီအတွက်လူတွေသတိရှိအောင်ယုံကြည်မှုရှိအောင်သူပြောခဲ့ပါတယ်နိုင်ငံနဲ့ပြည်သူလူထုအကြဆက်ဆံရေးမှာပြည်သူကိုလုပိုင်ခွင့်ပိုပေးခြင်းတဲ့သဘောလည်းဖြစ်ပါတယ်ဂျွန်ဖ်ကန်နဒီပြောခဲ့သလိုတိုင်းပြည်ကဘာပြင်နိုင်တယ်လဲဆိုတာနဲ့ကိုကတိုင်းပြည်အတွက်ဘာလုပ်ပြင်နိုင်တယ်လဲဆိုတာမေးပါလို့သူပြောလို့ရှိပါတယ်ဒါပေမဲ့အင်မတန်ရှုပ်ထွေးလာတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဒီလိုသွားပြောမိတော့အလုံးကအထိတ်လန့်ဖြစ်ကုန်ကြပါတယ်ပြည်သူလူထုအကျိုးအတွက်ကိုအကျိုးကိုစွန့်လွှတ်အနစ်နဲ့ခံရတာဟာအကြီးမားဆုံးသောသတ္တိဖြစ်တယ်လို့သူဖခင်ပြောပြခဲ့တဲ့စကားကိုအခုလက်ရှိညီညာရင်းညီလာခံမှာသွားပြောတော့တိုင်းရင်းသားတွေကသူတို့နှစ်စီလာများခံစားလာရတဲ့ဒုက္ခတွေကိုပြစ်ပယ်ပြီးသူတို့သတ္တိမရှိလို့ညီညာရင်းမရနိုင်ဘူးပြောသလိုမှတ်ယူစရာဖြစ်နေပါတယ်ဒီစကားဟာတကယ်တော့သူ့ရဲ့ပြိုင်ဘက်စစ်တပ်ကိုပြောတင်တဲ့စကားသာဖြစ်ပါတယ်လူနေမှုအစဉ်တန်းမြန်မာရေးရင်းနှီးမြှုပ်နှံမှုဆွဲဆောင်ရေးအလုပ်ကိုင်ဖော်ဆောင်ရေးနောက်မျိုးဆက်သစ်တွေပြုစုပြောင်းရေးစတာတွေအတွက်တော့ဒေါန်ဆန်းစုကြည်ကိုရင်ဦးဆောင်ပုံဖော်ပေးဖို့လိုအပ်ပါတယ်။ဒီလိုစီမံကိန်းတွေကိုသူ့အနေနဲ့ပြီးပြီးပြင်းပြင်းချခင်းမပေးတဲ့အတွက်သူ့ကိုမဲ့ပေးခဲ့သူအများအပြားကိုစိတ်ပျက်စေပါတယ်။အမှန်ပြောရရင်ဆန်းစုနှစ်နဲ့ချီလာခဲ့တဲ့စီးပွားရေးနိုင်ငံရေးလူမှုရေးအလွဲအမှားတွေကိုလွယ်လွယ်နဲ့မဖြစ်ရှင်းနိုင်ပါဘူး။ဒါပေမဲ့နိုင်ငံတော်ရဲ့အတိုင်းမင်းကပုဂ္ဂိုလ်စီကတိကျပြတ်သားလက်တွေ့ကြတဲ့လမ်းညွှန်မှုမပါဘဲနဲ့တော့အစိုးရသက်တမ်းကြံလေးနှစ်အတွင်းမှာပြည်လည်နိုင်မှာမဟုတ်ဘူးလို့យေသားထားပါခင်ဗျာ Military drill carries China's message for Myanmar peace စီရီလီကနာဟာမြန်မာညီညာရေးအတွက်တရုတ်ရဲ့သဝန်လွှာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Liu Jianji យေသားထားတဲ့ဆောင်းပါးကိုတော့ Global Times မှာဖတ်ရပါခင်ဗျာတရုတ်ကမြန်မာနိုင်ငံမှာစီရီလီကနာဟာမြန်မာအစိုးရတပ်နဲ့တိုင်းဒေသလည်းနိုင်ငံအဖွဲ့တွေကြားစီးရဲပြည်ပခပြင်းထန်လာခြင်းဖြစ်နေပြီးဒါဟာသူတို့နယ်စပ်လုံခြုံရေးကိုကာကွယ်ဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုတရုတ်ဘက်ကပြသလိုက်ခြင်းဖြစ်ပါတယ်။2015ပြည်လွန်ကျော်အပြစ်ခတ်ရစရေးလက်မှတ်ထိုးပြီးကြတဲ့ကမြန်မာပြည်မြောက်ပိုင်းမှာဘယ်တော့မှအပြစ်ခတ်မရဆက်နိုင်ခဲ့ပါဘူး။လက်နက်ကိုင်ပြည်ပခရေရှည်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်သိမြရေးကိုသာမကတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားနဲ့နယ်စပ်လုံခြုံရေးကိုပါထိခိုက်စေပါတယ်။လွင့်စင်ကြလာတဲ့ကြည်စံတွေထိလို့တရုတ်ရသားတွေသေဆုံးခဲ့ရပါတယ်။မြန်မာဘက်ကဒုက္ခသည်တွေတရုတ်ဘက်ကိုဝင်လာကြပါတယ်။မြန်မာပြည်မှာရှိနေတဲ့တရုတ်စစ်ပွဲရေးလုပ်ငန်းတွေကိုလည်းပဲထိခိုက်နိုင်ပါတယ်။တရုတ်အစိုးရဟာနယ်စပ်လုံခြုံရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်လုပ်ပါတယ်။မြန်မာအစိုးရရဲ့တိုင်းရင်းသားရေးရာမူဝါဒတွေကိုတရုတ်ကထောက်ခံပါတယ်။ တိုင်းသားလက်နက်ကင်အင်အားစုတွေညဉ့်ညိုင်းဖြစ်စီမှာပတ်ဝန်းကျဖို့လဲတိုက်တွန်းပါတယ်ညဉ့်ညိုင်းရေးဆွေးနွေးပွဲအတွက်အပြစ်ခတ်ရစေးဟာမရှိမဖြစ်လိုအပ်ပါတယ်ဒီကိစ္စအတွက်တရုတ်နိုင်ငံကဆက်လက်ညီဆောင်ရွက်တော့မှာဖြစ်ပါတယ်လို့ရှင်းသားထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဦးကျော်စံသားတင်ဆက်သွားတာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက R E A D read ကဖတ်ပါ B E T W E E N between ကကြားမှာ T H E the L I N E S lines ကမြင်းကြောင်းတွေ line တွေလို့လွန်ကောက်ဒီပဲရတော့ Skype room ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်ဒီသုံးဆင်းတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ပဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒီလိကတဆင့်ဒီအသုံးဆင်းတဲ့လာတာလို့သိရပါတယ်။ညစဉ်ပွားမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာကတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The report didn't criticize the research directly But you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးအသားကိုကြည့်ချင်းအဖြစ်ပြန်လည်သုံးသပ်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
ဒါရိုက်တော့မရေးထားဘူး။ဒါရိုက်တော့မပြောဘူး။ဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပဲကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာလာတဲ့စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဒီမိုကရေစီစနစ်ရဲ့အရေးကြီးဆုံးအခြေခံတရားဟာပြည်သူလူထုကပါဝင်ရေးဖြစ်တယ်ဆိုတာကိုမြန်မာပြည်သူတွေဘလို့နားလေသဘောပေါက်ကြပါသလဲမြန်မာဒီမိုကရေစီဖော်ဆောင်ရေးမှာမြန်မာပြည်သူတွေတာဝန်သိသိနဲ့ပါဝင်ဆောင်ရွက်နေကြပါသလား VOA မြန်မာပိုင်းရဲ့ Editor Dr. ဆိုးဝင်းမြန်မာရေးသုံးသပ်သူဦးဝင်းမင်းတို့နဲ့ဦးကျော်စံတကဆွေးနွေးသုံးသပ်ထားပါတယ်မတူကွဲပြားတဲ့အမြင်သဘောထားတွေကိုလက်ခံပြီးတော့ညှိနှိုင်းသဘောတူညီအောင်လုပ်နိုင်ဖို့လိုအပ်ပုံကိုဦးဝင်းမင်းကအခုလိုစတင်ဆွေးနွေးထားပါတယ်ခင်ဗျာ
မတူညီတဲ့အမြင်တွေကိုကျွန်တော်တို့နားထောင်တာကျွန်တော်တို့အတိုင်းဝိုင်းမှာအားနေတယ်လို့ပြောရမှာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့မိသားစုမှာပဲကြည်ကြည်အကြောင်းမှာပဲကြည်ကြည်မိသားစုမှာဆိုရင်အဖေအမေတွေကပြောတာအကိုအမတွေကပြောတာကိုအငယ်တွေကနားထောင်ရတယ်เจ้าเนี่ยมาဆိုလဲဆရာမပြောတာကိုဤဒီမရွေးပြန်ဖြေရတယ်နိုင်ငံကြီးအတိုင်းဝိုင်းကိုရောက်တဲ့ခါမှာလဲအဖွဲ့အစည်းတွေမှာဥဆောင်သူတွေကပဲအများစုလှုပ်လှစ်ရှိပြီးတော့မတူတဲ့အမြင်တွေကိုနားထောင်နိုင်စွမ်းနဲလာတာကိုတွေ့ရပါတယ်အလားတူပဲဒီနောက်တစ်ဆင့်ဖြစ်တဲ့မတူတဲ့အမြင်တွေကိုရောပြီးတော့ပေါ့နော်အားလုံးအတွက်ဒီကောင်းမဲ့အဖြေရှာတဲ့အခါမှာလဲကျွန်တော်တို့မှာဒီအဖေးယူလောက်ရတာပါဆရာအဲ့ဒီမှာလဲအားနေတာကိုဆက်ပြီးတော့တွေ့ရပါတယ
်ကိုဝင်းမင်းပြောတဲ့အတိုင်းပါပဲမတူညီတဲ့အမြင်တွေကိုလက်ခံဖို့ဆိုတာပေါ့နော်ဟို we agree to disagree ဆိုတဲ့စကားအတိုင်းပဲပေါ့နော်လက်ခံဖို့အတွက်ကတော်တော်လေးကိုခဲယဉ်နေပါတယ်ဥမာတိုင်းရင်းသားတွေကြားမှာရောဒီညီမအစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာရောအဲ့ဒီဥစ္စာကတော့တော်တော်လေးကိုညှိနှိုင်းရခက်နေစေပြဿနာပါပဲ
နောက်တစ်ခုကကိုမင်းပြည်သူတွေဟာဒီမိုကရေစီမှာအခွင့်အရေးရပိုင်ခွင့်ရှိတယ်လို့ responsibility တာဝန်တရားလည်းရှိတယ်အဲ့ဒါကိုမြန်မာပြည်သူတွေသိရပါသလားဘလောက်တာဝန်တည်ကျေသူတို့အခန့်ကဏ္ဍကိုသူတို့ဆောင်ရွက်ကြတယ်ထင်ပါလား
ရေဘူးရအားဖြင့်တော့ပြည်သူတွေမှာဒီရှိတဲ့တာဝန်ကမဲပေးလိုက်ရင်ပြီးပြီလို့တော်တော်များသုံးသပ်လို့ရှိပါတယ်။ဟိုတကယ်တမ်းဒီမိုကရေစီရဲ့အနှစ်သာရအရာ participatory democracy လို့သူတို့ခေါ်တာပေါ့နော် liberal လို့လည်းသူတို့ခေါ်ကြတယ်အဲ့ဒါကဒီအစိုးရရဲ့လှုပ်ဆောင်မှုတွေမှာပြည်သူတွေကတွန်းတွန်းတက်တက်ဝင်ပြောဆိုအကြံပေးအလိုပေါ့ပူးပေါင်းဆောင်ရွက်တာမျိုးကိုဆလုပ်တာပါအဲ့လိုအနေအထားမျိုးဆလုပ်ရှင်တော့ကျွန်တော်တို့အားနဲ့တော့တွေ့ရပါတယ်အစိုးရတွေကိုယ်တိုင်ကလည်းငါတို့ရေးပြီးပြီဆလုပ်ရှင်ငါတို့မှာလုပ်ပိုင်ခွင့်ရှိတယ်ဟလာအများနဲ့တိုင်မင်းလို့ရှင်အချိန်ကုန်တယ်ဆိုပြီးတော့ဟိုးရင်ကျွန်တော်တို့ဒီဦးနှုတ်လက်ထက်ဒီမိုကရေစီရှိတဲ့အကိုကဒီ elected democracy လို့ကျွန်တော်တို့ခေါ်တာပေါ့နော်ရွေးကောက်ပွဲကိုပဲဒီမိုကရေစီကိုသတ်မှတ်ပြီးတော့ဒီအစိုးရဖြစ်လာတဲ့အခါမှာဒီမိုကရေစီကြကြပေါ့ပြည်သူ့အသံကိုနားထောင်ပြီးတော့ liberal democracy မျိုးပေါ့နော်ခုနကပြောတဲ့ဒီပူးပေါင်းပါဝင်မှုရှိတဲ့ဒီမိုကရေစီမျိုးဖြစ်အောင်ပေါ်ဖော်ဆောင်တာကိုတွေ့ရပါတယ်အဲ့တော့ဒီနေရာမှာနှစ်ဖက်လုံးမှာတာဝန်ရှိတာကိုတွေ့ရတယ်ဆရာ
ဟုတ်ကဲ့
ပြည်သူတွေဘက်ကလည်းအခုလိုအကြံပေးနိုင်မှုဆိုရင်ဒီဖြစ်နေတဲ့အခြေအနေတွေကိုလေ့လာဖို့သတင်းတွေကိုနားထောင်ဖို့ဒါတွေအားလုံးကိုကျွန်တော်တို့ဟိုစဉ်းစားကြမှာဖြစ်ပါတယ်တခါတည်းမှာအစိုးရတော့ပြောတာပါနော်အပြူသဘောဆောင်တဲ့အကြံပေးမှုမျိုးကိုတော့လက်ခံတယ်ဒါပေမဲ့ဒီမိုကရေစီမှာဆိုတော့အပြူသဘောတွေအပြူသဘောမဆောင်တာတွေမရှိတော့ဘူးဆရာဒီမှာကဒီထိရောက်တဲ့အကြံပေးနိုင်မပေးနိုင်အဲ့ဒါပဲရှိတယ်ကြမ်းရင်လည်းကြမ်းမယ်ချောရင်လည်းချောမယ်နားခံတာရင်လည်းခံတာမယ်ဒါပေမဲ့နားထောင်ဖို့နဲ့ခုနပြောသလိုပြည်သူတွေဘက်ကလည်းပြောဖို့လိုပါတယ်ဆရာ
ဟုတ်ကဲ့ဦးမင်းပြောတဲ့ပြည်သူတွေဘက်ကလည်းပဲတာဝန်ရှိပြီးတော့ participate ဖြစ်ရမယ်အစိုးရကလည်းပြည်သူတွေပြောတာကိုလက်ခံရမယ်ဆိုရဲနှစ်ပိုင်းပေါ်ကပြည်သူနဲ့အစိုးရနှစ်ဖက်လုံးတာဝန်ကျေရမယ်ဆိုရဲအပိုင်းဒီအပိုင်းကိုတော့ဒေါခင်စိုးဝင်းကလက်တွေ့ဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာကျွန်တော် VOA ရဲ့ Bureau အကြီးအကဲဖြစ်အချင်းချင်းတွားရောက်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒေါခင်စိုးဝင်းလက်တွေ့အတွေ့အကြုံပြောပါဦ
းဟုတ်ကဲ့ပါအဲလူတွေရဲ့ participation ပေါ့နော်လူတွေရဲ့ပါဝင်မှုအပိုင်းပေါ့အဲ့ဒါကိုကျွန်မအရင်ပြောရမယ်ဆိုလို့ရှိရင်တော့ဥပမာရန်ကုန်မြို့မှာအများပြည်သူလူထုဟိုတည်ယူပို့ဆောင်ရေးစနစ်ကိုပြုပြင်ပြောင်းလဲနေတယ်ဆိုလို့ရှိရင် CSO ဆိုတဲ့ဒီလူထုခြေပြုအဖွဲ့အစည်းတွေကအတော်လေးကိုဟိုထဲထဲဝင်ဝင်ပူးပေါင်းပါဝင်ဆောင်ရွက်တာတွေ့ရပါတယ်အဲ့ဒါကိုလည်းအားလုံးက appreciate လုပ်ပါတယ်လူထုတွေတွားရေးလာရေးအခက်အခဲဖြစ်တဲ့နေရာတွေမှာသူတို့တွေဘလို့ဝိုင်းဝန်းကူညီကြမလဲဆိုပြီးတော့အင်တိုက်အားတိုက်ကိုထမင်းကိုစားပြီးတော့တကယ်ကိုစေရနာဝန်တန်းကူညီခဲ့ကြတာတွေ့ပါတယ်အဲ့ဒါကတော့ကျွန်မအင်တာနက်မှာသူတို့အားလုံးကိုချီးကျူးပါတယ်ဒါလူလူရဲ့ပါဝင်မှုအပိုင်းပေါ့ဒါကတော့ဒီလိုမျိုးစနစ်တစ်ခုပြောင်းလဲတဲ့နေရာမှာငါတို့လည်းပါဝင်မှဖြစ်မယ်ဆိုတဲ့စိတ်ဓာတ်ရှိတာကိုကျွန်မတွေ့ခဲ့ရပါတယ်တစ်ဖက်မှာလည်းမပါဝင်ဘဲနဲ့ဂွားကလန့်တိုက်နေတဲ့လူတွေလည်းရှိတယ်သူတို့ကဘလို့ဟာမျိုးတွေလဲဆိုဥပမာဆိုလို့ရှိရင်ရန်ကုန်မြို့ကြီးအမှိုက်ပြဿနာပေါ့ရန်ကုန်မြို့ကြီးအမှိုက်ပြဿနာကိုစီပင်သားရနေပြီးတော့အမှိုက်တွေကိုရှင်းသွားတယ်ကိုအမိုက်ကိုကိုမသိမ့်နိုင်မဲနဲ့စီပင်ကိုအပြစ်ပြောပြီးစီပင်ကမသိမ့်လို့ဆိုပြီးတော့အပြစ်တင်နေတဲ့လူထုရှိတယ်ဒါကလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာဒီအမိုက်ကစပြီးတော့ဟိုကိုတိုင်စည်းကမ်းတကြပါဝင်ရမယ်ဆိုတဲ့ဟာကိုအားနေတဲ့လူထုရဲ့အပိုင်းပေါ့နော်အစိုးရဘိုင်းအနေနဲ့ကိုကြည့်မယ်ဆိုလို့ရှိရင်အစိုးရဘိုင်းကပြည်သူလူထုရဲ့လိုအပ်ချက်တွေကိုလုံနိုင်စွမ်းရှိသလောက်သူတို့လုံနိုင်တဲ့ဘောင်တွင်းရနေပြီးတော့ပြုပြင်ပြောင်းလဲဖို့စူးစမ်းနေတယ်ဆိုတာကျွန်မတွေ့ရတယ်ဒါပေမဲ့အောင်မြင်တာမအောင်မြင်တာကတော့အချိန်အတိုင်းတာတစ်ခုအထိအကန့်အသတ်တစ်ခုတော့ရှိပါလိမ့်မယ်အဲ့ဒါကိုတော့စောင့်ကြည့်ရမှာပါ
ဒေါက်တာဆွေးပြောတဲ့အမိုက်ကိစ္စအဲ့အမိုက်ကိုတော့မျိုးစပယ်ကိုသိမ်းစေခြင်းနဲ့ဆိုပေမဲ့အခွန်ကိုကပြည်သူတွေကအပြေးဝဆောင်ကြပါလေလားသူတို့အစိုးရဘက်ကဝန်ဆောင်မှုပေးစေခြင်းနဲ့ပြည်သူကတော့သူတို့တာဝန်ကြည်ခြင်းနဲ့သတ်မှတ်ထားတဲ့အခွန်ပေးဆောင်တဲ့စနစ်ကတော့ထီထီရောက်ရောက်ဖြစ်နေပြီလို့ထင်ပါလားကိုင်းမင်းပဲလို့သဘောပါတယ
်ဟုတ်ကဲ့လောလောဆယ်မှာတော့ထီရမှုမရှိသေးပါဘူးအစိုးရဘက်ကလည်းအင်တိုက်အားတိုက်မလုပ်သလိုပဲတဲ့အားတိုက်မလုပ်ဘူးဆိုတာခေါင်းဆောင်ပိုင်းကတော့ဒီမူဝါဒအရပြောတာတော့ရှိတာပေါ့လေဒါပေမဲ့လုပ်ငန်းစဉ်အရာဒီအသေးစိတ်ကိုပေါ့နော်အလားတေချာလုပ်တာမရှိသလိုပြည်သူတွေဘက်ကလည်းချမ်းသာတဲ့သူတွေထီပါဆရာရဲ့ကျွန်တော်ခြုံခဲ့ရပါတယ်အခွန်မပေးချင်ကြပါဘူးအဲ့တော့ဒီနေရာမှာတော့ဟိုတိုင်းပြည်သားတွေမှာတာဝန်ကအခွန်ပေးရတာလည်းပါပါတယ်ဒါမှကို့အစိုးရလို့ပြောနေတာကိုအရင်ဒီအာဏာရှင်ဆန်ဆန်အုပ်ချုပ်တဲ့အစိုးရတွေကတော့ဒီတိုင်းပြည်ရဲ့တရားစာတတွေကိုပဲထုတ်သုံးပြီးတော့ဟလာပြည်သူတွေရှိရငွေနဲ့ငါလုတာမဟုတ်ဘူးကွာဟလာငါပိုင်တဲ့ဒီနယ်မြေနဲ့တရားစာတငွေနဲ့လုတာကွာဆိုပြီးတော့စဉ်းစားခဲ့ပြင်မဲ့ဒီမိုကရေစီအစိုးရမှာကြတော့ဒီပြည်သူတွေကနေပြီးတော့ထောက်ပံ့တဲ့ငွေနဲ့လုတဲ့ဆိုတဲ့အသိစိတ်ရှိဖို့အစိုးရမှာလိုပါတယ်အဲ့ဒီအတွက်ပြည်သူတွေကအခွန်ပေးဖို့လိုပါတယ်အဲ့တော့ဒီနေရာမှာပြည်သူတွေဘက်ကလည်းဒီအခွန်နဲ့ပတ်သက်ပြီးတော့ပို့ပေးလာဖို့အတွက်တချို့ကတော့ပြောတာပေါ့နော်အစိုးရကပမာသုံးပါလဲအကျိုးရှိမှာလားအစိုးရဘက်ကလည်းအကျိုးရှိအောင်လုပ်ပြမှာဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့တာဝန်ရှိပါတယ်ဆရာ
အခွန်ပြဿနာနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရင်တော့အစိုးရအနေနဲ့ကပြည်သူလူထုလိုအပ်တဲ့ဝန်ဆောင်မှုပေးဖို့အတွက်အခွန်ဘာနာဆိုတာလိုအပ်တယ်အဲ့ဒီအခွန်ဘာနာလိုအပ်တယ်ဆိုတဲ့ဟာကိုပြည်သူလူထုသိအောင်ပညာပေးဖို့လိုပါတယ်ဥပမာဆိုလို့ရှိရင်ဒီကျမဒီအမေရိကန်ပြည်ထောင်စုနယ်ပဲရှင်ပေါ့ကျမနေတဲ့ပြည်နယ်မှာကျမပေးတဲ့အခွန်ကြောင့်ကျမရဲ့သားသမီးတွေပ
ညာရေးအခမဲ့ရမယ်ကျမအတွက်ကိုကျမရဲ့ပြည်သူဆောင်ရှောက်မှုရမယ်ဒီအခွန်ပေးတဲ့အတွက်ကြောင့်ဒီအခွန်နဲ့ဒီပြည်နယ်ကိုလဲပတ်နေတဲ့အတွက်ကြောင့်ပြည်နယ်အစိုးရကိုပေးတဲ့အခွန်ဟာပေးတိုက်တယ်ပေးတင်တယ်ဆိုတာကိုကျမခံယူတယ်အဲ့လိုပဲအလားတူပဲဒီအခွန်ကောက်တဲ့အစိုးရအနေနဲ့ကလည်းပွင့်လင်းမြင်သာမှုရှိရှိဒီကောက်ထားတဲ့အခွန်တွေကိုဘယ်နေရာတွေမှာဘလို့သုံးမယ်ဘယ်လိုနေရာတွေမှာဝန်ဆောင်မှုပေးမယ်ဆိုတာကိုပွင့်ပွင့်လင်းလင်းမြင်သာအောင်ချပြလို့ရှိရင်ပြည်သူလူထုအနေနဲ့သဘောပေါက်နားလည်လာပါလိမ့်မယ်ရှင်
ကိုယ်မင်းနောက်တစ်ခုကအစိုးရအုပ်ချုပ်ရေးပိုင်းကဒီမိုကရေစီမှာပြည်သူတွေကိုဒဏ်ထူဆက်ဆံရမယ် equal treatment ပေးရမယ်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာအာဏာပိုင်တွေအစိုးရအပါအဝင်ဝန်ထမ်းတွေကပြည်သူတွေကိုဒဏ်ထူဆက်ဆံပါသလားဆင်းရဲချမ်းသာဆက်ဆံမှာကွဲပြားနေသလားနောက်တစ်ခုကအထူးသဖြင့်ဒီမြို့ကြီးပြည်ကြီးတွေနဲ့ဟိုနေစွန်နေဖျားနဲ့ဒဏ်ထူဆက်ဆံခြင်းခံရတယ်ထင်ပါလားကိုမင်း
ဟုတ်ကဲ့ဒီအမေရိကန်သက်အရေးကြီးတယ်အမေရိကန်ဆရာဒီမိုကရေစီမှာအများစုကနေပြီးတော့ပါနော်အ ਨੇ စုကိုမဲနဲ့နိုင်တယ်ဆိုပြီးတော့ဒီအ ਨੇ စုရဲ့ခန်းစားချက်တွေကိုကိုစားမပြုနိုင်လို့ရှိရင်ဒါတာတုံညီမရှိတယ်လို့မတတ်မှတ်ပါဘူးအဲ့တော့အဲ့လိုတာတုံညီမမှုမျိုးရှိဖို့လိုပါတယ်ဆရာကနပြောတဲ့ဒီစင်ရဲချမ်းသာဟလာဒီမြို့ပြနဲ့ကြေးလက်အဲ့တော့ဒီနေရာတွေမှာလူမျိုးရေးရဘာသာရေးရအများစုနဲ့အ ਨੇ စုတွေအများရန်အားသာတဲ့ဘက်တွေအားနည်းတဲ့ဘက်တွေရှိကြပါတယ်ကျွန်တော်တို့ဒီလူမှုအသံဝိုင်းမှာလည်းတစုံတရာပေါ့နော်တာတုံညီမမှုကိုကျွန်တော်တို့ငငယ်တွေကသိပြီးတော့ဟိုပြိုးထောင်ပေးခဲ့တဲ့အနေအထားမရှိတာကိုတွေ့ရပါတယ်ဥပမာမိသားစုတွေမှာမိပါတွေကအားသားကြီးလေးကိုချစ်ဆုံးပဲဟလာသမီးငယ်လေးကိုချစ်ဆုံးပဲအဲ့လိုလုပ်တဲ့အခါမှာရှားမှရှိတဲ့သားလက်တွေသမီးလက်တွေအားလုံးကတာတူညီမျှမှုမရဘူးဆိုပြီးတော့စူးစားတင်းတဲ့လောက်မစူးစားဘဲနဲ့ဒီမိသားစုအတွင်းမှာပေါ့နော်အားနည်းမှုတွေကျွန်တော်တို့ကြုံရပါတယ်အလားတူပဲကျောင်းနေမှာလည်းဆရာဆမ်းမတွေကဟာဒီကျောင်းသားလေးကိုတော့ချစ်တယ်ဘာလို့လဲဆိုတော့စားတော်တယ်အဲ့တော့မတော်တဲ့ကျောင်းသားတွေမချစ်ဘူးအဲ့လိုမျိုးလုပ်လိုက်တဲ့အခါမှာစွန့်ပယ်ခံရတဲ့တာတူညီမျှဆက်ဆံမှုမခံရတဲ့အပိုင်းကမချေမနှက်ဖြစ်တာပေါ့ဆရာနော်အဲ့ဒီခါကျတော့တိုင်းပြည်အတွက်ဆိုလို့ရှိရင်တော့ဆုံးရှုံးတာပါဆရာ။အဲ့တော့ဒီညမှာအစိုးရအနေနဲ့လည်းတာဝန်ရှိပါတယ်။နောက်ကျကြံခဲ့တဲ့နေရာတွေ၊ဒေသတွေဟာလာအရန်ဆင်းရနေခဲ့တဲ့သူတွေလိုအပ်မှုကို equity လို့ခေါ်တဲ့ဒီနိုင်ငံနဲ့နေရာတွေကိုပိုဦးစားပေးတဲ့အဆင့်မျိုးကိုကျွန်တော်တို့သွားအမယ်နေထားမျိုးဖြစ်ပါတယ
်။ဒီမှာကြားဖြတ်ပြီးတော့ပြောစင်တာကခုနကပညာရေးနဲ့ပတ်သက်လို့ပေါ့နော်။အဲကိုမင်းမင်းပြောတာနဲ့ဖြောင်းမြန်ပါလဲဆိုတော့ပညာရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တယောက်ကနေပြီးတော့ပြောပါတယ်။ဆရာဆရာမတွေဟို performance ပေါ့နော်။ဒီလို့စွမ်းဆောင်ရည်တိုးတက်အောင်လုပ်ကြပါ။စွမ်းဆောင်ရည်မကောင်းဘူးဆိုလို့ရှိရင်အရေးချင်းမပြည့်မီဘူးဆိုလို့ရှိရင်နေပို့ပြလိုက်မယ်တဲ့။အဲ့တော့နေဘက်ကကလေးတွေကအရေးချင်းမရှိတဲ့ဆရာဆရာမတွေရဲ့တင်ကြားချက်ကိုခံယူရမယ်ဆိုတဲ့ခါကျတော့ဟိုပြည်နယ်ပြည်မခွဲခြားဆက်ဆံတာဒီပညာရေးစနစ်မှာတောင်မှဒီလိုဖြစ်နေတယ်။ဟိုအရေးချင်းမရှိတဲ့ဆရာမတွေနေပို့ဆိုတဲ့ခါကျတော့နေကကလေးတွေကစာကောင်းကောင်းမတင်ရတော့ဘူးဆိုတဲ့အခြေအနေပေါ့ဦးကျော်စံသားရဲ့အဲ့တော့ဘာပဲဖြစ်ဖြစ်ပြည်နယ်ပြည်မခွဲခြားဆက်ဆံတာဒီနေ့အထိရှိနေတော့မှာပဲရှင
်နောက်တစ်ခုအရေးကြီးတယ်ဆရာအဲ့ဒါကျွန်တော်တို့ဒီစီမင်းစီကတ်နဲ့လောက်တာပေါ့နော်ကိုယ့်ရဲ့ဟိုပုဂ္ဂိုလ်ရေးခန်းစားချက်တဲ့ဆာလို့ရှင် rule of law ပေါ့ rule of man မဟုတ်ပါဘူးဆရာအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာလူမျိုးမှာဖြစ်တတ်တာကဒီကျွန်တော်တို့ရဲ့ဒီစိတ်ဆန္ဒအလျောက်ပေါ့နော်ဟာလာပိုချစ်တဲ့သူပိုခင်တဲ့သူကိုယ်နဲ့နီးစပ်တဲ့သူဦးစားပေးတတ်ကြပါတယ်ဆရာဒါပေမဲ့တကယ်တမ်းဒီတိုးတက်ခြင်းနဲ့ဆိုလို့ရှိရင်တော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းစာသင်ကမ်းမှာဆိုလို့ရှိရင်လည်းစာသင်ကမ်းရဲ့စီမင်းစည်းကမ်းအတိုင်းပေါ့နော်အမှတ်ပေးစနစ်ကအစစီမင်းစည်းကမ်းအတိုင်းအလုပ်ခွင်မှာလည်းအလားတူပဲပေါ့နော်ဟလာကိုယ့်မျိုးမလို့ဟလာကိုယ်နဲ့နီးစပ်တဲ့လူမလို့ဦးစားပေးတာမျိုးထက်အခုနောက်ကစီမင်းစည်းကမ်းတိုင်းလှုပ်ဆောင်မှုမျိုးကိုလှုပ်ခြင်းအပြင်ကျွန်တော်ဒီနိုင်ငံရေးလောကကိုသွားတဲ့အခါကျလို့ရှိရင်လည်းအလားတူပဲဒီစီးနဲ့ပေါင်းတဲ့ဒီအဖွဲ့အစည်းအတွက်မှာနိုင်ငံအတွက်မှာလှုပ်ဆောင်မှုတွေပိုတွေ့လာပြီးတော့ပုဂ္ဂိုလ်ရေးရဒီနှစ်သက်ခုံမဲ့မှုတွေကိုနောက်ဆုတ်သွားတာမျိုးကိုတွေ့ရမှာဖြစ်ပါတယ်
တော်ခင်ဇဝင်းတို့ကိုဝင်းမင်းတို့ပြောတဲ့အထက်မှာမြန်မာလူမျိုးတွေရဲ့စိတ်ဓာတ်မှာစီကံထုတ်ပြီးတော့လုံနိုင်တဲ့အပိုင်းရှိပါလိမ့်မယ်အခွန်ပေးရမယ်ဆိုမပြင်းအရေးယူမယ်ဆိုဖြစ်မယ်အမှိုင်းမပြင်းနဲ့ဆိုပြင်းဖမ်းမယ်စီမယ်အရေးယူမယ်ဆိုရင်ဒါမျိုးပြုပြင်နိုင်မှာမယ်ပြန်လန်းဆွေးနွေးခြင်းကိုလူကြီးတွေကလက်မခံတာခုနကိုဝင်းမင်းပြောတဲ့မိသားစုအတွင်းမှာကိုထိုင်ရအစားလိမ်မာတဲ့ကလေးမလို့ပို့ချစ်တာတော့အဲ့လိုစိတ်ဓာတ်မျိုးကြတော့ပြင်ဖို့တော်တော်ခိုင်းမယ်ထင်ပါတယ်တော်ခင်ဇဝင်းဘယ်လိုသဘောပါလိမ့်
ဟုတ်ကဲ့ပါကျမတို့မြန်မာနိုင်ငံဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံဖြစ်တဲ့အလျောက်ပေါ့ကျမတွားလေရမှာတကယ်ကိုလေးစားကြည်ညိုပွဲရကောင်းတဲ့ဆရာတော်ကြီးတွေရဲ့တရားပွဲတွေနဲ့ကျမမကြခဏတိုးပါတယ်ဆရာတော်ကြီးတွေကလည်းဒီမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ဒီမြမစိုးတရား၄ပါးနဲ့အညီကျင့်ကြံနေထိုင်ဖို့ဟောကြားမှာပဲကျမသိပါတယ်ဒါပေမဲ့ဆရာတော်ကြီးတွေဟောရင်းနဲ့သာပြန်လုံတော်မူမယ်လူတွေကအဲ့တရားတွေကိုမလိုက်နာမကျင့်သုံးတဲ့အပြင်လောဘဒေါသမောဟတွေဖုံးလွှမ်းနေစေပါပဲ
ဟိုဒီမိုကရေစီကိုစပြောင်းကစားနိုင်ငံတွေအာဏာရှင်စနစ်အောင်မှနေခဲ့ရတဲ့သူတွေမှာပြောချင်တာတွေကများပြီးတော့ဟိုပြောခွင့်ရလာတဲ့အခါမှာဖိနှိပ်သူတွေအရင်သုံးသူလိုမျိုးကြမ်းကြမ်းတမ်းတမ်းနေသူတို့ပြန်ပြောမိကြပါတယ်ဆရာဟိုအရိုက်ခံတဲ့သားသမီးကသူတို့မိဘကိုယ်တိုင်ဖြစ်လာတဲ့အခါမှာပြန်ရိုက်တယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့မှတခြားနီးနဲ့ဒီသားသမီးတွေကိုဟိုလာသုံးသင်နိုင်တယ်ဆိုတာမျိုးကိုမလိလာမိခဲ့တဲ့အခါကျတော့အဲ့တော့ဒါကတော့ ဒီကျွန်တော်တို့ဒီကျောင်းပညာရေးတွေမှာပါဒီပြည်သူနီတိသဘောမျိုးတွေကိုချင်းတရားပိုင်းဆိုင်ရာကိစ္စမျိုးတွေလေ့ကျင့်ပြောထောင်ပေးရမယ့်အပိုင်းမှာရှိပါတယ
်ဒါကတော့အပတ်စဉ်မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ကြရမှာကတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာဒီတစ်ပတ်အစီအစဉ်မှာဆိုရင်ရန်ကုန်တက္ကသိုလ်နဲ့စီတက္ကသိုလ်တက္ကသိုလ်ရန်ကုန်မှာအင်္ဂလိပ်စာဆရာမဖြစ်တာဝန်ယူထမ်းဆောင်နေတဲ့ဒေါ်မရစင်အောင်ဘာကိုယူကြည်တယ်လဲဆိုတာကိုနားဆင်ကြအောင်ရှိပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်လူတိုင်းမှာယုံကြည်ရာဆိုတာရှိကြပါတယ်ကျမရဲ့ယုံကြည်ရာကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်။ဟုတ်ပါတယ်။စာအုပ်တွေကကျမကိုအတွေ့အသည့်အမြင်တွေစိတ်ကူးသည့်တွေနဲ့ကဘာသည့်တစ်ခုကိုခေါ်ဆောင်နိုင်တဲ့အရာတွေလို့ကျမကယုံကြည်ပါတယ်။တကယ်တော့စာအုပ်တွေကကဘာရဲ့ပြတင်းပေါက်တွေလို့ဆိုရင်မမားပါဘူးလို့လည်းထင်ပါတယ်။စာအုပ်ကောင်းတစ်အုပ်ဟာကျမမရောက်ဖူးသေးတဲ့နေရာတွေကိုကျမကိုခေါ်သွားပေးနိုင်တယ်လို့မကြုံဘူးမတွေ့ဘူးသေးတဲ့လူတွေနဲ့လည်းမိတ်ဆက်ပေးနိုင်ပါတယ်။စာအုပ်တွေကနေတဆင့်ဘဝမှာတွေ့ကြုံရနိုင်တဲ့ပြဿနာအမျိုးမျိုးနဲ့အခက်အခဲတွေကိုဘယ်လိုကြော်လွှားရမလဲဆိုတာကိုလမ်းညွှန်ပေးနိုင်တယ်လို့ကျမတော့ယုံကြည်ပါတယ်။ကျမအငငယ်ကပထမဆုံးရင်းနှီးခဲ့တာကကလေးပုံမြင်စာအုပ်လေးတွေပါ။ဒီပုံမြင်တွေထဲမှာလေကျမကမင်းသမီးလေးဖြစ်လိုက်သူရဲကောင်းကြီးဖြစ်လိုက်ကာတူးယူလေးတွေဖြစ်လာရင်နဲ့ဒီကနေစောင်းတွေရပေးတဲ့ရတာဆုံးကိုနှစ်ချိုက်ခံစားတတ်ခဲ့ပါတယ်။စာတပုတ်မှာဝိထုတပုတ်မှာဇက်ကောင်များစွာကမိမိကြရာဇာယုတ်ကိုပြည်ပြင်းအောင်ပါဝင်နိုင်ရင်စာကောင်တပုတ်ဝိထုကောင်တပုတ်ဖြစ်တယ်ဆိုတဲ့သဘောကိုကျမသိလာတဲ့အခါမှာဘဝမှာလည်းလေဘလို့ပဲခက်ခဲပါစေအဆုံးမှာတော့စုပေါင်းလှုပ်ဆောင်နိုင်ရင်အရာရာအောင်မြင်တယ်ဆိုတဲ့teamwork ရဲ့သဘောကိုလေကျမစာအုပ်တွေကနေပြီးတော့ရခဲ့ပါတယ်ကျမဘဝရဲ့အခက်အခဲတွေကယုံထွက်ဖို့ဒီစာအုပ်တွေကနေပြီးတော့ကျမကိုယုံကြည်ခြင်းနဲ့တတ်တည်တွေပေးခဲ့ပါတယ်စာအုပ်တွေကဘ ഹു တ္တတွေပေးခဲ့တယ်လို့မျိုးအခုကျမရဲ့လုပ်ငန်းခွင်မှာလည်းကျမလိုအပ်တဲ့ပညာတွေကိုစီးပူးဖို့တင်ယူစရာအထောက်အကူတွေဖြစ်ခဲ့ပြန်ပါတယ်ဒါကြောင့်မို့လို့ကျမရဲ့ရည်ရှိလက်တွေခဲ့တဲ့အယုံကြည်ရဆုံးမိတ်ဆွေတွေကိုပြပါဆိုရင်စောင်းတွေပါပဲသူတို့ဟာကျမကိုရည်အောင်လဲလုံနိုင်ပါတယ်ငိုအောင်လဲလုံနိုင်ပါတယ်ဘဝရဲ့အထိပယ်ကိုလည်းသူတို့ကနေပြီးတော့ကျမကိုပြပေးခဲ့တဲ့တငယ်ချင်းကောင်းတွေလို့ကျမကတော့ယုံကြည်မိပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ရန်ကုန်တက္ကသိုလ်နဲ့စီတက္ကသိုလ်တက္ကအင်္ဂလိပ်စာဆရာမဖြစ်တဲ့ဒေါ်မရစိန်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
တရုတ်နိုင်ငံမှာကွန်မြူနတီပါတီဦးဆောင်တဲ့အစိုးရလက်အောက်မှာလူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါဆက်ပြီးဖြစ်နေတာတွေ့ရတယ်လို့အမေရိကန်နိုင်ငံချန်ရေးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့လူခွင့်ရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်2015ခုနှစ်ထဲမှာတေအဆူအာကလူခွေရင်ဆိုင်ရာအမှုတွေနဲ့လူအများစိတ်ဝင်စားတဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေကိုခြေမုံခဲ့ပါတယ်။ဖမ်းဆီးထားတဲ့ရှေ့နေတွေနဲ့လူခွေရင်လှုပ်ရှားသူလူပေါင်း300ကျော်ကို2015မှာပြန်ပြီးလွှတ်ပေးခဲ့ပေမဲ့ရုံးတင်မစစ်ဆေးခင်ဖမ်းဆီးထားတဲ့16ဦးကတော့အခုထိကြံနေဆဲဖြစ်ပါတယ်။နောက်4ဦးကတော့အခြေခံလုံထုံးလုံနည်းတွေကိုမတုံးတဲ့ရုံးတင်စစ်ဆေးမှုတွေလုပ်ပြီးထောင်တန်းပြစ်တန်း၃နှစ်ကနေ9နှစ်ခွဲထိချမှတ်ခဲ့တာဖြစ်ပါတယ်လူမှုလုံခြုံရေးဆိုင်ရာအရာရှိတွေကလည်းလူခွင့်ရေးလှုပ်ဆောင်နေသူတွေနဲ့ရှေ့နေတွေရဲ့မိသားစုဝင်တွေကို let down piano in it. Change out, no shamu, sabby, lonely body. Detema, attend shazo, shiny, redagger, the oopchete, one you got all. A soya, chimon, hurry, drain, a pan can yer a pippy, duma, marjo, ludi, shenja, you done it, when can get be now by ma, ama can it be, lobby get a bar, dealer when can boat drip, pia, be gable, ya body. Tabby met, duma net a qua, the child lumio ladu, a miabia ha, cantamu, muse on it, nini jar a pippari. ဒီကန့်တမှုတွေထဲမှာအတိအကျထုတ်မပြောတဲ့နေရာတွေမှာအဆက်မပြတ်စောင့်ကြည့်ခံရတာမျိုးလဲပါဝင်ပါတယ်။ဒီအစိုးရကလူမှုလူအဖွဲ့အစည်းတွေကိုတင်းတင်းကြပ်ကြပ်ဆက်ပြီးထိန်းချုပ်ထားပါတယ်။အခုအသက်ထုတ်ပြန်လိုက်တဲ့ဥပဒေအရ ဒီဥပဒေဟာ2016ဇန်နဝါရီလမှာစတင်အကျုံးဝင်တယ်လို့ပြောပေမဲ့2017မကုန်ခင်ကတည်းကIMGO တွေနဲ့သူတို့ရဲ့ဒေတာတွေမဟာမိတ်အဖွဲ့တွေကိုစတင်ပြီးကန့်သတ်ခဲ့တာဖြစ်ပါတယ်။အင်တာနက်နဲ့ပုံနှိပ်မီဒီယာတွေအပြင်တခြားမီဒီယာတွေကိုပါအာဏာပိုင်တွေကတင်းတင်းကြပ်ဆက်လက်ထိန်းချုပ်ပြီးတီးဖြတ်နေတာပါ။တိဘက် ဇင်ဂျန်ဝီဂါကိုပိုင်အုပ်ချုပ်ခွင့်ရဒေသကဝီဂါတွေအပြင်တခြားဒေသတွေမှာပါလွတ်လပ်စွာဟောပြောမှုဘာသာရေးလှုပ်ရှားမှုအသိမင်းဖွဲ့စည်းမှုနဲ့လှုပ်ရှားမှုတွေကိုအာဏာပိုင်တွေကတင်းကြပ်တဲ့ကန့်သတ်မှုတွေဆက်လုပ်ပြီးတင်းတင်းကြပ်ကြပ်ကြေကြေပြန့်ပြန့်ဖိနှိပ်အရေးယူနေပါတယ်။မိသားစုကလေးတယောက်နှုန်းယူဖို့အတွက်ကန့်သတ်ချက်ကိုဖယ်ရှားပေးခဲ့ပေမဲ့ကလေးရေအတွက်မလုပ်ပဲယူ
တန်နဲ့ယူရတဲ့မူဝါဒကိုအစိုးရကဆက်လက်ပြဋ္ဌာန်းထားပါတယ်။တရုတ်နိုင်ငံအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီနဲ့လူ့ခွင့်ရရပိုင်ခွင့်တွေအတွက်အမေရိကန်ပြည်ထောင်စုကတန်ဋိဌာန်းချထားတဲ့အတိုင်းရပ်တည်မှာဖြစ်ပါတယ်။ဒါဟာလူသားတိုင်းအတွက်မရှိမဖြစ်အရေးပါတဲ့ရပိုင်ခွင့်ဖြစ်ုံမကဘဲအမေရိကန်ပြည်ထောင်စုရဲ့ကမ္ဘာကြီးပုံမတည်ငြိမ်ပြီးလုံခြုံစိတ်ချအောင်လှုပ်ဆောင်မှုတွေအတွက်အကောင်းဆုံးအကျိုးစီးပွားလည်းဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးရက်တလဆန်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA အာဝမုံချောင်းထပ်မံအသိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ခါဂျာတာပရီနေ့မနေ့ဖက်လက်ရှိထုတ်လင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြန်လည်ပြီးတော့ထုတ်လင့်တော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ကြားနေကြရတာဖြစ်ပါတယ်။အခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူရှင်းမောင်းမှပြလို့မယ်အထက်လွှတ်တော်ကြားနာပွဲမစတင်ခင်မှာပဲဒီကိစ္စကိုပြည်စုံစစ်ဆက်စွာဘဲလိုက်မှုမရှိပဲစစ်ဆေးသွားမှာဖြစ်ကြောင်းအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican အမတ်နဲ့ဒုတိယဥက္ကဋ္ဌ Democrat လွှတ်တော်အမတ်တွေကကတိပြုပြောကြားလိုက်ကြပါတယ်။ဒါ့အပြင်သမ္မတဒေါ်နယ် Trump ရဲ့အတွင်းလူတွေနဲ့ရုရှားအစိုးရကြားလေးဝဲပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာကိုလည်းဒီကြားနာပွဲအတွင်းမှာတပါးတည်းစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မတ်လ30ရက်နေ့မှာအနေဒီအစိုးရတက်လာပြီးတနည်းပြအထိတ်မှအဖြစ်နဲ့ State of the Union Address နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းကိုတော့ဒီကနေ့မနက်၈နာရီသတင်းအပြီးမှာ MRTV နဲ့မြန်မာအသံရေဒီယိုကနေထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကအသိပေးကြေညာထားပါတယ်။2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီကအမတ်နေရာစုစုပေါင်း80ကျော်နဲ့အနိုင်ရခဲ့တာကြောင့်2016ခုနှစ်ဧပြီလ30ရက်နေ့မှာအစိုးရတာဝန်တွေကိုတရားဝင်လွှဲပြောင်းရယူခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ကိုရောက်ရှိနေသတင်းယူနေကြတဲ့ VOA မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းသမားအယောက်20နီးပါးပါဝင်တဲ့အဖွဲ့ဟာဒီကနေ့ဗုဒ္ဓနေ့မှာကြီးကန်းပြင်းဝမိတ်ကျေယိုးပြည်ငခုရစတဲ့မု슬လင်ရွာပေါင်း70ရွာကိုတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခတ်မှုနောက်ပိုင်းနေရက်ကနေထွက်ပြေးခဲ့ကြပြီးပြန်လည်ရောက်ရှိနေထိုင်ကြသူတွေရဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်။ဒါပြင်မောင်တော်ဒေသကိုရောက်ရှိလာနေတဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်တမာဒေါက်တာကောလင်းစတိုင်ဘက်ဦးဆောင်တဲ့အဖွဲ့ဝင်73ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းမြန်မာသတင်းမီဒီယာသမားတွေနဲ့အတူဒီကနေ့တွေ့ဆုံဖို့ရှိနေပါတယ်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတွားခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးတက်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကစ်ဟောင်းစ်ဖြစ်ပါတယ်ဗီအိုအေကိုနားဆင်ခဲ့ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာနှံကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်စမိုးဝီပါခင်ဗျ
This program has come to you from the Voice of America, Washington.